ခဏိပညာသိနှင့်ပညာသိအလုပ်ဘေးဝိပဿနာတရားတော်ငါးညမြောက်ဖြစ်ပါတယ်ဒီငါးညမြောက်မှာရုပ်တက်၈ပါးကိုဆက်လက်ပြီးတော့တရားရှုပွားတတ်သည့်အထိရှင်းလင်းပြီးမှဖြစ်ပါတယ်ယောဂီတို့အဘိဓမ္မာသင်္နှံများတက်တကယ်သို့ဆောင်းဝဲဖြည့်တတ်ယုံသင်ပေးမှာမဟုတ်ပါဘူးတရားရှုတတ်သည့်အထိသင်ပေးမှာဖြစ်ပါတယ်မသင်ပေးမီမှာမှတ်သားစရာပုဂ္ဂိုလ်၄မျိုးအကြောင်းကိုပြောပြီးတော့ခဏိတရားကိုဖွင့်လဲရအောင်ပုဂ္ဂိုလ်၄မျိုးရှိတယ်တဲ့မိမိတို့ကိုယ်တိုင်ဘယ်ပုဂ္ဂိုလ်ထဲမှာပါတယ်ဆိုတာကိုနာရင်းနဲ့လည်းပဲဆုံးဖြတ်ကြည့်ကြသုံးသပ်ကြည့်ကြညံ့တဲ့ထဲမှာပါနေရင်ကောင်းတဲ့ထဲမှာပေါအောင်ကြိုးစားကြပုဂ္ဂိုလ်လေးမျိုးကနံပါတ်1ကတော့သာသနာနဲ့ကြုံပြီးတော့သာသနာကိုမကြိုက်တဲ့ပုဂ္ဂိုလ်နံပါတ်2ကသာသနာကိုကြိုက်တော့လဲသာသနာနဲ့မကြုံတဲ့ပုဂ္ဂိုလ်နံပါတ်3ကသာသနာနဲ့လည်းမကြုံဘူးသာသနာကိုလည်းမကြိုက်ဘူးဒီပုဂ္ဂိုလ်ကတယောက်ပေါ့နံပါတ်၄ကတော့သာသနာနဲ့လဲကြုံတယ်သာသနာကိုလဲကြိုက်တယ်ဆိုတဲ့ပုဂ္ဂိုလ်အလုံးပေါင်း၄ယောက်သာသနာနဲ့ကြုံပြီးတော့သာသနာမကြိုက်တဲ့ပုဂ္ဂိုလ်ကဘယ်လိုဟာမျိုးလဲဆိုရင်ဗုဒ္ဓဘာသာတော့ဖြစ်ပါရဲ့ဒါပေမဲ့လို့တတရားပရမတရားသစ္စာတရားဝိပဿနာတရားကိုလုံးဝကိုစိတ်ဝင်စားအဲ့ဒီဝိပဿနာနဲ့ပတ်သက်ရင်ဘယ်စာအုပ်မှလည်းမဟုတ်ဘယ်တရားမှလည်းမနာဘူးဘယ်တရားစကားမှလည်းမဝင်ဘူးတရားဆိုဝိုးရရှောင်းနေအဲ့လိုပုဂ္ဂိုလ်မျိုးဟာသာသနာနဲ့ကြုံပြီးတော့သာသနာကိုမကြိုက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒုတိယသာသနာကိုကြက်ပြီးတော့သာသနာနဲ့မကြုံတဲ့ပုဂ္ဂိုလ်ကတော့ဗုဒ္ဓသာသနာမှာတူးလောက်ပဲရှိခဲ့ပါတယ်အရာကမြတ်စွာဘုရားခမည်းတော်သုတ်တော်ရဏမင်းကြီးကိုးပွယ်ခဲ့တဲ့ကာလဒေဝီလယသိအဲ့ဒီခေတ်ချင်းကတော့ဗုဒ္ဓသာသနာမှာမရှိသေးပဲနဲ့အာလုံအိန္ဒိယတရင်္ဂလုံးဟာဘာသာခြားတွေကြီးပဲဟိန္ဒူဗြဟ္မဏဘာသာဝင်တွေပေါ့မြန်မာပဲအဓိကထားကိုးပွယ်ကြရဒါမဲ့လို့ဒီအချိန်မှာလည်းပဲဒါနသီလတမထကတော့ရှိတယ်ဝိပဿနာပဲမရှိတာဘာပဲမရှိတာသစ္စာလေးကဝိပဿနာတော့မရှိဘူးအဲ့ဒါကဗုဒ္ဓဘုမပေါ်တာကျန်တဲ့ဒါနသီလတမထရှိတယ်ဒါကြောင့်အဲ့ဒီကာလဒေဝုလရေတိရေဟာတမထတွေကျင့်ကြံပွားများလိုက်တာဇန်ဒီအပိညာဉ်တွေမြေချိုးမိုးပြန်ကောင်းကင်ကြိုက်တယ်လို့ပြန်လို့ရနတ်ပြည်မှာပြီးကြိုက်တယ်လို့နေလို့ရဒါရင်ဘကသူ့ရဲ့အပင်ရှင်တကိုးနဲ့ရှေ့ဖြစ်ပြီးသားကဘာပေါင်း40နောင်ဖြစ်လက်တဲ့ကဘာပေါင်း40အထိကိုသိနိုင်မြင်နိုင်သေးတယ်တကိုးကြည့်လိုက်တာဒါကြောင့်သူဟာနေခင်းခါမှာဆိုရင်လူတွေကဆူတယ်ဆိုပြီးတော့နတ်ပြည်ကဥယျာဉ်တကိုးထဲမှာသွားနေတယ်နေခါဒီလေရည်သေးကြီးကအညာကလူကြီးတိတ်မှလူပြည်ပြန်လာအဲ့လောက်တကိုးကြည့်ဒီရတော့သူနတ်ပြည်နေတဲ့အချိန်မှာနတ်သားနဲ့သမီးတွေဝမ်းသာအားရဖြည့်ကျွေးလိုက်ကြတာနတ်ပြည်တွေဘီလုံးတိမ့်တိမ့်တုံသွားတယ်ဒီတော့ရည်တည်ကြီးကဘယ်နဲ့နတ်ပြည်ကအေးချမ်းနဲ့ဥယျာဉ်နဲ့လာနေပါတယ်ဆူလိုက်တာမယုံမှအဟိမင်းတို့ဘာတွေဆူကြအာရည်တည်ကြီးလူပြည်မှာဘုရားအလောင်းမွေးပြီဒါကြောင့်ဒီဘုရားရှင်ရဲ့တရားတွေနာကြပြီးတော့ဝိနည်းတော်တော်တွေအပေတကပြေးကြတော့မယ်နိဗ္ဗာန်ချမ်းသာတက်ကြီးခံစားကြတော့မယ်။ဒါကြောင့်ဝိနည်းတရားဝါးတွေအလုံးကိုစားဝမ်းသာအားရဟိတ်ကျွေးကြတာပါ။တွေ့အောင်ဟောသွားတယ်။ဩဘုရားလောင်းတော်မွေးဆိုပါလား။ဒါအင်မတန်တွေ့ရခဲ့မြင်ရခဲ့တဲ့အရာပဲ။ဟာဘယ်သူမွေးတော့အာရှင်ကိုးွယ်တဲ့တဉ္ဇသိကြီးကိုးွယ်တဲ့တောရဏမင်းကြီးရဲ့အမိဖေခေါင်းကြီးမာယာတူကမွေးတယ်ဆိုတော့အေးချက်ချင်းသွားမှဖြစ်မယ်ဆိုပြီးတော့ရှင်းအောင်ပြောရရင်တော့ ဆန့်ထားတဲ့လက်ကလေး၉၀လောက်ပဲကြားတယ်။အဲဒီနတ်ပြည်ကနေပြီးတော့သောရဏမီနန္ဒရတန်ရောက်သွားတာပဲ။စိတ်တကောကိုရှင်ဘာသာရှင်မင်းကြီးသိရင်သားလေးမှုတယ်ပြောတယ်ဟုတ်လားဟုတ်ပါတယ်ခေါ်ခဲစမ်းခေါ်ခဲစမ်းအဲ့ဒါသာမန်မဟုတ်ဘူး။ဖခင်အလောင်းဖြစ်တဲ့ခေါ်ခဲဟုတ်မဟုတ်ငါတကိုးနဲ့ကြည်အောင်မယ်ဆိုပြီးတော့ဘဝခေါ်လာ။အဲ့ဒါရည်ရည်နဲ့ရောက်တော့ကိုခေလိုပေါ့ကလေးလေးလမ်းတစ်ဖက်ကန်ပြီးတော့ဥတော်လောအောင်သရဏမင်းကြီးကဒေရဒမင်းသားလေးရဲ့လက်လေးနှစ်ဖက်ကန်လိုက်တယ်။ဟိုကကမ္ဘာလောကမှာအမျက်ဆုံးပုဂ္ဂိုလ်ပဲရှိခိုးလို့ရမှာ။အဲကလေးလေးကကောင်းကင်အလိုလိုတက်သွားပြီးတော့အသင်ဒေဝီလာယတိလောကမှာငါသားလေးအမျက်ဆုံးဖြစ်တယ်ငါတည်းမြတ်တဲ့ပုဂ္ဂိုလ်မရှိဘူးငါရှိခိုးတဲ့ပုဂ္ဂိုလ်လောကမှာမရှိဘူးငါကဘုရားလင်တလောကလုံးရှိခိုးထိုက်တယ်လို့မပြောတော့လေပြောတကယ်တို့မွေးကာဇဘုရားအလောင်းတတော်လေးရဲ့ခြေဘုံနှစ်ဘက်ဟာဒေဝလာရတ္တိရဲ့နှစ်ဖူးမှာသွားထည်တယ်သူကတဘိုးရှင်ပဲသူနှစ်ဖူးကိုဘုရားအလောင်းရဲ့ခြေဘွားလေးနှစ်ဖက်လာထည်ရတဲ့အဘညင်နဲ့ကြည့်လိုက်တယ်ဘုရားဖြစ်မှာဟုတ်မဟုတ်ဆိုတော့တန်းတွေ့တာပဲဟာဖះဖြစ်မှာအတိပါမြင်သွားတယ်လေဒီနေ့ဖះဖြစ်တယ်လို့ကိုမြင်သွားတာသူတကိုးပါလေအဲ့ဒီမှာတင်ရေတိကြီးဟာလှုပ်ချင်မှုချစ်ခိုးပြီးတော့ငိုချင်းရေချင်းနှမျိုးပြုတ်တယ်ငိုလဲငိုတယ်ရည်လဲရည်တယ်ဒီမှာတင်သောတရဏမင်းကြီးကမေးတယ်ကလေးလေးပြီးတော့မှသူ့နေရာသူပြန်ပြီးတော့နေတယ်ပေါ့အဲ့ဒီရေတိကြီးဘာလို့ငိုချင်းရေချင်းပြုတ်တာတော့ငိုတာကငါ့အတွက်ရည်ရာကတင်တို့အတွက်ရှင်းပါအောင်ဗျာတင်သားဟာတကယ်ဘုရားဖြစ်မှာဒါမဲ့လို့တင်သားဘုရားဖြစ်လို့သစ္စာ၄ပါးဝိပဿနာတရားတွေဟောတဲ့အချိန်ကျတော့ငါလူပြင်မရှိတော့ဦးသေးသွားပြီသေးပြီးတော့တင်သားဘုရားဟောတဲ့တရားတွေနာလို့မရတဲ့ဦးသေးပထမညဒုတိယညလည်းပြောခဲ့တဲ့သောတာပန်မကြီးတဲ့ဘုံလေးအရူပ၄ဘုံပဲဘုံနဲ့သောတာပန်မတည်ဘူးလေဒီဘုံကဘာလို့မတည်လဲဆိုတော့တဲ့ရုပ်မရှိဘူးနာမ်ပဲရှိတယ်စိတ်စိတ်တည်းတည်းနာမ်ပဲရှိတယ်ရုပ်မရှိတော့နားအကြည့်ရောနားမပါဘူးဒီတော့တရားနာလို့မရဘူးဒါကြောင့်သောတာပန်လုံးဝတည်ခွင့်မရဘူးသောတာပန်မှမတည်တော့ဉာဏ်နဲ့မဲ့တဲ့ကိုယ်တွေဘယ်လိုမှမြင်နိုင်တော့ဘူးဒါကြောင့်ငါတွေကရှုံးကြီးမိကရှုံးပြီဆုံးကြီးကြီးမကဆုံးပြီငါဘဝကြီးတဏှာတစ်ချောက်သွားပြီမျောပြီဒါကြောင့်ငါဝမ်းနေလို့ငိုတယ်ကြီးတာကကြီးတာကတင်းတို့တို့တင်းတို့ကတော့မှီတယ်တင်းတို့ရဲ့တားတော်ဖရာတရားတွေအေးညာစွာနာယူလွယ်ကူတော့ချင်းရှင်မြန်တဲ့အသိဉာဏ်တွေတို့ဒီမညာပုံညာတွေရပြီးတော့နိဗ္ဗာန်စံမြန်ကြတော့မယ်လို့ပြောချတယ်တကယ်လည်းဟုတ်ပါတယ်ဖရာလောင်ဖရာဖြစ်တဲ့အချိန်မှာဒီရေကကိုယ်လုံးပြီးတော့ဥတီအရုပမြမပုံမှာဘာမှသုံးမရတော့ပါဘူးသွားချပါဘလောက်နင်းတာလေလို့ဒါကြောင့်ဒေဝလာကြီးတို့လို့ပုဂ္ဂိုလ်မျိုးကြတော့သာသနာကိုကြိုက်တော့လေသာသနာနဲ့ကြုံသေးရဲ့လားကြုံပါဘူးဗျာအဲ့မကြုံဘူးအဲ့ပုဂ္ဂိုလ်နံပါတ်3သာသနာကိုလည်းမကြက်ဘူးသာသနာလည်းမကြုံဘူးဆိုတော့အဘယ်ပုံသားတွေပဲထားလိုက်ကြစို့သူတို့ကကြိုက်ရမှလည်းမသိတော့မကြက်ဟုပါထားကြစို့ပေါ့နောက်သူတို့သာသနာတို့ဆိုသူသာသနာကြောင့်ဘလို့မှနားမလည်နိုင်ဘူးဒါကြောင့်မကြုံဘူးလည်းခေါ်တယ်အဘေဘုံသားတွေပဲသာသနာနဲ့လဲကျုံနေသာသနာကိုလဲကြိုက်တယ်ဆိုတော့အခုတရားနာပြည့်တဲ့အလုံးလို့ဖြစ်ပါတယ်ဘုရားဘာသာလည်းဖြစ်နေကြပြီဒါနသီလတမ္ပဒကုသိုလ်များအပြင်သစ္စာတရားဝိပဿနာတရားများဘုံကြီးကြအခန်းအခြေကိုခါပြီးတော့ကျင့်ပါနာယူကြတယ်အဲ့ဒါသာသနာနဲ့လဲကျုံပြီးတော့သာသနာကိုကြိုက်တဲ့ပုဂ္ဂိုလ်များပဲဖြစ်ပါတယ်ဒါကြောင့်သာသနာနဲ့ကျုံပြီးတော့သာသနာမကြိုက်တဲ့ပုဂ္ဂိုလ်များပါရင်ဒီလိုတရားများနာပြည့်အောင်ဆွေဆောင်ဖို့စီယုံဖို့အကြံပေးဖို့မိတ်ဆွေကောင်းတဲ့မှာတာဝန်ရှိတယ်လို့တရားဥပမာစပြောပါရစေ။ကဲမနေ့ကတက်ရှိပန်းသွားကြရအောင်။မနေ့ကတက်ရှိပန်းမှာပထဝီဓာတ်ကိုအကျဉ်ပြောခဲ့ပြီးအကျေကိုတော့နောက်တရားထင်းကျွေးမိသားစုများကထုတ်လိမ့်မယ်။မတ္တဖုဒ္ဓံအရေများစီကိုရဲ့အနတ္တမြင်လျက်နိဗ္ဗာန်ဝင်စီကိုရဲ့မှာတိတ်ခွေများလည်းထွက်ပါလေဆက်ဆက်ခွေအဲ့ဒီမှာအကျေနာရဦးညတာအခုစုံအောင်ပေါ့ကိုယ်အလုံးပေါင်းလိုက်ရင်ဒါစုံလင်သွားအောင်လို့ဒါအစနဲ့ဟောပြနေပါတယ်အဲ့တော့နောက်ထပ်ပထဝီဓာတ်ပြီးတော့အာဘောဓာတ်ဘာဓာတ်တဲ့အာဘောဓာတ်အာဘောဓာတ်ကိုတချို့ကရေးလို့ပဲသိတယ်ဒီလိုသိလို့မရပါဘူး ာလောကသိပါပဲဒါဆိုအဘောဓာကိုဘယ်လိုသိရမလဲဆိုလို့ရှိရင်ဖွဲ့စည်းခြင်းနဲ့ယူစည်းခြင်းလို့သိဘယ်လိုသိရမှာတော့အေးဖွဲ့စည်းခြင်းသဘောနဲ့ယူစည်းခြင်းသဘောဟာအဘောဓာလို့သိပါဖွဲ့စည်းတာလည်းအဘောဓာပဲယူစည်းတာလည်းအဘောဓာပဲအဲ့တော့ဖွဲ့စည်းဖို့နမူနာလေးတစ်ခုတော့ပြောရအောင်မြင်သာယုံလေးပေါ့မြင်သာယုံလေးပြောရရင်အခုယောဂီတို့ဒီဖုံမှုန့်တွေကိုလက်နှစ်ခုသုံးခုလောက်ဆုလိုက်ပြီးတော့ရေနဲ့တမအောင်နေလိုက်ရှင်တုံးဖြစ်မသွားဘူးလားဖြစ်သွားအဲ့တော့တမုံကြီးရှိနေတဲ့မြေမုံတွေဟာအခဲကြီးဖြစ်တဲ့ယောဂီတွေအဲ့ဒါဖွဲ့စည်းသွားတာခေါ်တယ်နော်ကတ်သွားတယ်အဲ့ဒါတို့ချင်းအဲ့ဒီတမုံကြီးရှိနေတဲ့မြေမုံတွေကိုအတုံးကြီးခဲကြီးဖြစ်သွားအောင်ဘဇူကဖွဲ့စည်းပေးတယ်လေဘဇူကကောက်အောင်လုပ်ပေးတယ်လေလို့မိဘုံထုတ်ရအပေါ်ရဆုံးတော့အရှင်ပြအဲ့ဒါရည်နေသွားနေလို့ရှင်ခဲဖြစ်တာပါရည်တတ်ကြောင်ဟုတ်လားရည်ကြောင်ရှင်တုံးကြီးဖြစ်သွားတာဖုံးဖုံးနေရကတ်သွားတာလို့ဖြေလိမ့်မယ်မဟုတ်ပါဘူးဒါကအပေါ်ရအမြင်ပါပရမတ်အမြင်နဲ့ပြောမယ်ဆိုရင်အဲ့ဒီလိုတမုံကြီးရှိနေတဲ့ဖုံဖုံတွေအတုံးအလုံးခဲဖြစ်သွားအောင်ဖွဲ့စည်းပေးတာဟာအာဘောဓာဘာတတ်တဲ့အဲ့ဒီအာဘောဓာကဖွဲ့စည်းပြီးလို့အတုံးကြီးဖြစ်သွားတာအာလက်မကောင်ဘုရားရှင်ပြဒီမှာရည်တွေရှိလို့ပါဒါဆိုလွယ်လွယ်လေးပါအဲ့ဒီရည်တွေ6တောင်ရှင်တော်ကြီးကိုမီးကင်လိုက်လေ6တောင်သွားပြီကယောဂီတို့ရည်ရှိသေးလား
ရှိပါဘူး
သို့တော့ဖုံဖုံတွေကယောဂီများကံမြဲကံမနေဘူးလားဘိုးတော်မှာကြည်သွားတယ်။ဩအဲ့ကြမ်းမှာသေးကြတဲ့ရေးရေးမှမရှိတော့ပဲပဲဒါအာဘောဓာကဖွဲ့စည်းပေးတာတို့တော့အာဘောဓာရုပ်ကိုမြင်လို့ရပါမလားမရဘူး။ကံလို့ရပါမလားမရဘူး။အတုံးလုံးခေရောက်ရှိပါမလား
မရှိဘူ
း။ဖွဲ့စည်းတဲ့သဘောလေးပဲတော့မို့ယူစည်းတဲ့သဘောဒါပဲအဲ့ဒါရုပ်တက်ပဲ။ဒါကြောင့်ဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်များချက်ချင်းသိအောင်ဖြတ်ပြောမယ်။ဘောဇင်းဟောတဲ့ရက်ကတအားနည်းလို့ဘုရင်တို့ကောတောင်းမှာဆိုတာ73ညဘိမ့်မှာ14ညဖြစ်ပြီးသားမှာ15ညဒီမှာဥစဉ်5ညနဲ့ဒါအပြီးဟောနေတာဆိုတော့နေလို့မို့ခုညံရှိတဲ့ပုံပုံမျိုးလည်းချက်ချင်းသဘောပေါအောင်ပေါ့လေဒီတော့ဒီမှာယူစီးနေတဲ့သဘောနဲ့ဖွဲ့စီးနေတဲ့သဘောဟာသဘောတရားလေးဆိုတာဒီရုပ်တဲ့ဟာသဘောလေးပဲအတုံးလုံးခဲ့မှုသာသိအောင်ဘာနဲ့ပြောမလဲဆိုရင်နံတရားနဲ့ကပ်ပြီးတော့ပြောအောင်အစစောကမြင်းတိတ်ကြာတိတ်တဲ့တကွစစ်တိတ်လောဘဒေါသမောဟမာနတရာပေါ့အဲ့ဒီနံတရားများမှာယောဂီတို့အတုံးအလုံးအခဲအည်အဖက်အမုံမွားဆိုတာရှိသလားမရှိဘူးနော်နံဆိုတာတိတဲ့သဘောလေးဟုတ်လားအာယုံတိတဲ့သဘောလေးအဲ့ဒီအတိုင်းပါပဲတဲ့ရုပ်တ28ပါးလုံးပရမတ်ရုပ်တ28ပါးလုံးဟာဟောက်ပြန်တဲ့သဘောတရားလေးကြီးပါပဲနံတရားကဲ့သို့အဲ့ဒီရုပ်ဟာလည်းပဲအတုံးအလုံးအခဲအည်အဖက်အမုံမဘာမှမရှိဘူးမလက်ပြီတော့အဲ့လိုသိရမယ်ပြည့်တယ်မမြဲဘူးဆိုတာအဲ့ဒီသဘောတရားလေးတွေပြက်နေတာလက်ကြီးတွေဟုတ်လားခြေထောက်ကြီးတွေပေါင်ကြီးတွေခါးကြီးတွေခေါင်းကြီးတွေပြက်နေတာမဟုတ်ဘူးဒီလိုသိထားဒါအင်မတန်ရည်ကြီးလို့ဩဒါဆိုရင်ဒါဖွဲ့စည်းတဲ့သဘောဒီလိုလေးကိုအဲ့ယောဂီတွေအခုခန္ဓာကိုယ်ကြီးပေါ့ခန္ဓာကိုယ်သားတာဇဘင်းတစ်ပင်စကြည့်ပေါ့ခြံပင်လို့မခေါ်ဘူးလားခေါ်တယ်အဲ့ဒီဆံမင်းဆိုတဲ့ဒရက်ပေါ့နော်ဒရက်ကြီးဖြစ်လာအောင်ဓာတ်ကလေးတွေပေါင်းပေးထားတာပဲပရမတ်ဓာတ်တွေပေါင်းလိုက်ရင်ဒါဒရက်ပုံစံပညာကြီးပေါ်လာတာဒီတော့ဆံမင်းလေးတစ်ချောင်းဖြစ်သွားအောင်အဲ့ထဲမှာလေမြူအမုံပေါက်အများကြီးပါတယ်နော်အဲ့ဒီဆံမင်းတစ်ချောင်းထဲမှာပဲပထဝီအာဘောတေဇောဝါယောဩနာကန္နာရထာဩဇာအကုန်ပါတာမရုပ်တဲ့28ပါးလုံးအကုန်ပါတယ်ဒီ7ပါးကသိတာလို့လို့ထုတ်ပြထားတာအကုန်ပါတယ်ဒီတပင်းလေးတစ်ချောင်းနဲ့မှာအဲ့လိုမြေမုံအောင်များစွာကိုဆံမင်းပုံစံတစ်ချောင်းဖြစ်သွားအောင်အဲ့ဒါအဘောဓာတ်ကဖွဲ့စည်းပေးတာဒါကြောင့်ဇပင်းလို့ဖြစ်လာတာဩလက်ဆက်သက်တို့အဘောဓာတ်ကအသားမုံပေါင်းများစွာမြေမုံပေါင်းများစွာတက်ပေါင်းများစွာကိုဖွဲ့စည်းဖို့လို့ဆံမင်းဖြစ်လာတယ်အဲ့ဒီအဘောဓာတ်ကဖွဲ့စည်းပြီးလို့ခြေတက်လက်တက်ဖြစ်လာတယ်အသားတွေအယိုးတွေအသွေးတွေခေါင်းတွေခြေလေးတွေဖြစ်လာတယ်ဩလက်ဆက်တတော့ငါတို့ခန္ဓာတစ်ခုလုံးဟာအာဘောဓကဖွဲ့စည်းပြီးတဲ့သဘောလေးပဲလို့ဟောလောက်သိထိုင်ရင်လုံလောက်ပါပြီအာဘောဓတေဇောတဲ့တေဇောဓကဘူသဘောအေသဘောက တည်တဲ့ရှင်အောင်ကြောင့်ရင့်ကျက်တဲ့သဘောပဲဟိုယောဂီတို့ဦးဇင်းတို့အသက်ကြီးလာတော့မျက်စိတွေမှုံလာကြပြီနားတွေထိုင်လာပြီဇပင်တွေဖြူလာပြီခါးတွေကုန်းလာပြီအရင်တော့ねတူသေးရဲ့လားမတူတော့ဘူးအိုလာတယ်လို့ပြောတာပေါ့တကယ်တော့ဒါတေဇောဓာတ်ကလောင်လို့ပါတေဇောဓာတ်လောင်နေတာတေဇောဓာတ်ဟာရှင်းကျက်တဲ့သဘောပဲမပူတယ်အေးတယ်ဆိုတာရှင်းကျက်မှုကိုဖြစ်စေတာပါပဲရင်းကျက်သွားတာကတော့တေဇောဓာတ်လို့မှတ်ပါပူတယ်အေးတယ်ဟာရင်းကျက်ခြင်းဖြစ်စေတဲ့အကြောင်းတရားမဟုတ်ဘူးလေတေဇောဓာတ်လို့ခေါ်နိုင်ပါတယ်ခေါ်ရင်တော့အဲ့ဒီတေဇောဓာတ်ကလည်းသဘောလေးပဲပူတဲ့သဘောလေးနဲ့အေးတဲ့သဘောလေးရင်းကျက်တဲ့သဘောလေးဒါပဲအတုံးလုံးပဲပါမဟုတ်ဘူးတူတူပဲရုပ်ဓာတ်မှန်တယ်မြန်နံတတ်လို့သဘောတွေကြည့်ပဲရက်ွက်တစ်ခုမိလောင်တယ်မိလောင်တဲ့ကယောဂီတို့မရှိလိုက်ဘူးမသိလိုက်ဘူးပေါ့မိလောင်ပြီးမှသိရတယ်ဘယ်ရက်ွက်မိလောင်တယ်နောက်နေ့မိရဲ့ငိမ့်သွားမှသွားကြည့်ကြဒီတော့အဲ့ဒီနေရာမှာမိလောင်ထားတဲ့ပြာတွေတွေ့မယ်နောက်သစ်ပင်တွေမိကျွမ်းထားတာတွေ့မယ်အိမ်နေမဲနေတာတွေ့မယ်ပေါ့တို့တော့မီးရတော့သူမတွေ့ရပါဘူးဒါပေမဲ့လို့ဩဒီရက်ွက်အရင်ညကအရင်နေ့ကမီးလောင်သွားတာပဲလို့မသိနိုင်ဘူးလား သိနိုင်တယ်မီးတော့မြင်လိုက်ရရဲ့လားမ
မြင်ပါဘူးတ
ို့တော့မီးလောင်တော့မှမသိဘူးလားသိတယ်အဲမီးလောင်ပြင်ကြည့်လို့သိတယ်ဒီတိုင်းမှာဦးဇင်းတို့ယောဂီတို့ငငယ်ရနဲ့မတူဘဲနဲ့ဇပင်တွေဖြူလာတာမျက်စိတွေမှုန်းလာတာခါးတွေကိုင်းလာတာနားတွေထိုင်လာတာကရုဏီပြက်လာတာတွားလို့လည်းမကောင်းတော့တာပေါ့အဲ့ယောဂီတို့ရေမှတ်လိုက်စမ်းအဲ့တေဇောဓာတ်ကလောင်ထားတာယောဂီတို့တေဇောဓာတ်မိလောင်ပြင်ခန္ဓာကြီးပါတေဇောဓာတ်ကတော့မြင်လို့မရဘူးသဘောတရားလေးအဲ့လိုသဘင်နေပြီမျက်စိတွေပုံပြီးတော့ခါအသားရေတရား6ကပ်ပြင်းနေတွေတွန့်လာတာဟာရက်ွက်တစ်ခုမိလောင်သွားတဲ့ကဲသို့ယောဂီတို့ရဲ့ခန္ဓာကိုယ်မှာလည်းတေဇောဓာတ်ကနေ့စဉ်လောင်သွားတာပါမိလောင်ပြင်းကြီးကိုကြည့်ပြီးတော့ဩငါတို့ခန္ဓာကိုယ်မှာနေ့စဉ်တေဇောဓာတ်ဟာလောင်ကျွမ်းနေတာပါလားလို့တတိပချက်ဝင်လိုက်ချင်းမဲ့ပြီလေတာအဲ့ချာမှာတစ်ခါတည်းသေးတာပဲဒီတော့ဒီဇောဓာတ်ဟာလည်းမြင်ကောင်းတဲ့အရာမဟုတ်ဘူး။ထီကောင်းတဲ့အရာမဟုတ်ဘူး။သူလည်းအလုံးတုံးရဲ့အခက်အရေးပဲမှမပါမရှိဘူး။ဘူသဘောအေးသဘောရင့်ကျက်သဘောလေးပဲဒီလိုလေးမှတ်လိုက်ပါ။နောက်ဝါယောတဲ့။ဝါယောဆိုတာထောက်ကန်သဘောလှုပ်ရှားသဘောလေးပဲ။ထောက်ကန်တဲ့သဘောနဲ့လှုပ်ရှားတဲ့သဘောကိုဝါယောလို့သိလိုက်ပါ။လေးဆိုတော့တော့မသိနိုင်ဘူး။လေးလို့သိရင်တရားသဘောသဘောတရားမဆိုင်နဲ့။ထောက်ကန်သဘောလှုပ်ရှားသဘောဆိုမှဒါသဘောတရားဆိုက်သွားတယ်အခုယောဂီတို့တရားနာဖို့ထိုင်မနေဘူးလားမနေ
ပါဘူး
ယောဂီတို့ထိုင်နေတဲ့ပုဂ္ဂိုလ်များဟိုလေအောက်လန်ကြမသွားအောင်ဘေးလဲကြမသွားအောင်ရှေ့ငှိုက်မသွားအောင်ထောက်ကံပေးထားတာဝါယောဒတ်ဘာတတ်လဲဝါယောဒတ်အဲ့ဒီဝါယောဒတ်ဘာလို့ကြောင့်ဖြစ်လို့စိတ်ကြောင့်ဖြစ်တယ်ဟာထိုင်အောင်မှာပဲဟိုကဲဒီဒိဋ္ဌိပိမှန်နဲ့ဓမ္မိကဓမ္မောင်းနဲ့ရောက်လာပြီတဲ့ထိုင်နာရဲ့ထိုင်ခြင်းစိတ်ရဲ့ဘာလို့ရင်ဖြစ်ထိုင်စိတ်နဲ့ထိုင်ခြင်းဘယ်လိုရင်ဖြစ်တော့ထိုင်စိတ်ခြင်းပေါ်တယ်လေထိုင်ခြင်းနဲ့စိတ်ပေါ်တယ်အဲ့ဒီစိတ်ကနေပြီးတော့ယောဂီတို့တကူလုံးဝါယောဓာတ်တွေပို့ပြီးလိုက်တယ်ထိုင်ဖို့အတွက်ဝါယောဓာတ်တွေအကုန်လုံးပို့ပြီးတယ်တကူလုံးဖြားပြီးတော့အကျော်တရားနေပြီးတော့အဲ့ဒီထိုင်တဲ့စိတ်ကနေပြီးတော့ဝါယောဓာတ်ကနေခါတဲ့ခန္ဓာကိုယ်ကြီးအောက်ပိုင်းကကိုယ်ကောက်ပြီးတော့အပေါ်ပိုင်းကဖြောင်းသွားတယ်ဝါယောဓာတ်ကတောင့်ပေးထားတဲ့အောက်လဲချမသွားအောင်အဲ့လိုထောက်ကံပေးတဲ့သဘောကိုဒါဝါယောဓာတ်လို့မှတ်တရားဝပြီးပြီလမ်းလျှောက်ပြန်ပြီတဲ့ချောက်ချင်းတဲ့စိတ်ရလမ်းသွားတာရဲ့ဟုတ်လားချောက်ချင်းတဲ့စိတ်ကအရင်ပေါ်တာပြီးမှခြေထောက်တွေကလျှောက်တာအဲ့ဒါဝါယောဓာတ်ကလှုပ်ရှားနေတဲ့သဘောလေးပဲသူလဲသဘောလေးပဲဘာမှအတုံးလုံးပဲဘာမှရှားမရဘူးတက်ကြီးလေးပါပဲအဲ့တော့အဲ့တက်ကြီးလေးပါကိုယောဂီတို့တန်ဝေကရအောင်ဦးဇင်းကမြတ်စွာဘုရားပေးတဲ့ဥပမာတစ်ခုပြောမယ်တက်ကြီးလေးပါကိုဘုရားကဥမာပေးတာကမွေကြီး၄កောင်တဲ့ပါ၄កောင
်
မွေကြီး၄កောင်ဘုရားပေးတဲ့ဥမာအာဒီဝုဒ္ဓဘောမှာတော့အချင်းချုပ်အောင်လုံရင်းလေးပေါ့ဘယင်တပါးဟာအင်မတန်အစိတ်ပြင်းတဲ့မွေကြီး၄កောင်မွေးထားတယ်ဘယ်កောင်ကပဲချက်ချင်းသေးတယ်တချို့កောင်ကချက်ချင်းပြာကြတချို့កောင်ကချက်ချင်းရေပြစ်ပေါ့အဲ့လိုမွေကြီး၄កောင်မွေးထားတယ်အခက်တာကဒီမွေကြီး၄កောင်ကြွေးဖို့မွေးဖို့စောင့်ရပုဂ္ဂိုလ်လိုနေတယ်ဒါနဲ့မွေးရမရတဲ့တန်မြင်တဲ့ဒီမွေးကြီးတွေကိုပြုစုကျွေးဖို့ဘုစုခိုင်းမလဲရှင်မင်းကြီးဒါအသက်နဲ့ရမ်းမဲ့ကိစ္စကြီးလူကောင်းတော့မခိုင်းပါနဲ့လူမိုက်တွေခိုင်းမှာသေတံကြပိသလူတွေခိုင်းတာကောင်းတယ်သူတို့ကငိုလဲအမှန်မွေးမကိုက်လဲသူတို့သေမှာသူတို့မွေးကိုက်တဲ့ရင်ကိစ္စမဖြစ်သူတို့ခိုင်းမှာဆိုပြီးတော့သေတံကြပိသ ရာသောသားတရားကိုထုတ်ပြီးတော့အဲ့ဒီမွေတွေပြုစုတဲ့တာဝန်ပေးလိုက်။ရာသောသားမသိချောင်။ဩဘယင်မွေတဲ့မွေတွေဆိုတော့ဒါမွေကောင်းနေနေမှာဆိုပြီးတော့အာရပါရလေးသူကခါတဲ့ကိုယ်သက်ဆုံနေပြီးတော့ပြုစုရှာတဲ့ရေချိုးပေးကျွေးမွေပေါ့ဗျာ။ဒါကြတော့ပြည့်တတ်များမွေကောင်းဟုတ်ကဲ့လား။မွေစိုးတွေသူမသိဘူးမသိတော့မကြောက်ဘူး။ကျွေးရှာတယ်မွေရှာတယ်အဲ့မဲ့စိတ်ကောင်းဝင်တဲ့အချိန်ဆိုတော့မွေကမကြိုက်သေးဘူးပေါ့ဗျာ။အဲ့ဒီအချိန်မှာတဏှာကျင်နာတတ်သောနန္ဒနာတယောက်ကအတိပေးရှာတယ်တူတူတိတ်တိတ်။အားရသူသားမင်းအကောင့်ထင်မနေနဲ့အဲ့ဒါမွေစိုးတွေလူကောင်းခိုင်းရင်အသေးမှဆိုလို့မင်းအသေးတန်ကြပါးစားပုဂ္ဂိုလ်ကိုခိုင်းတာမလုံးနဲ့ထွက်ပြေးဆိုမှသိရှာတယ်။အော်မလီကြောက်စရာပါလား။မင်းလေးကောင်တော့ပြောနေတကောင်ကိုက်လည်းချက်ချင်းတုံ့ပြန်နေသေးတာဟိုက်ကောင်ကိုက်ရင်မီးလောင်သေးဟိုက်ကောင်ကိုက်ရင်ပြော့ခွေသေးဟာကုန်ပြောတာပေါ့။ဒီကောင်ကိုက်လို့ချင်းအကျော်တွေသေးသေးဘုံပြောတော့မှသူကြောက်ပြီးတော့အဲ့မှာတင်မွေရည်လေးကောင်ပြစ်ထားပြီးတော့ထွက်ပြေးရှာတယ်တဲ့အဲထွက်ပြေးရှာတယ်လေအောင်နောက်ကနေပြတော့ဒါယောဂီတို့ရေသူကဒါလူယုံတယောက်လည်းပါတဲ့နောက်လူသားသမား9ယောက်ရဲ့သူလူယုံတယောက်ရဲ့နောက်ကလိုက်ပြီးတော့တတ်ခိုင်းသေးတဲ့ပြေးရှာတယ်အဲဒါပြင်းလွားရင်းနဲ့ရွာပြည့်ကြီးတစ်ခုတွေ့တဲ့ရွာပြည့်ထဲမှာစားစရာရလို့ရညာလျှောက်တစ်ခါရှာတော့ယောဂီဘာမှတွေးချပါဘူးစားစရာဘာမှမရှိတဲ့အပြင်ဒီရွာပြကြီးထဲမှာလည်းပဲဓမ္မချောင်းကနေ့စဉ်လာတိုက်ပြန်နေတယ်ခဲ့ယောဂီတို့ချမ်းသာတဲ့အကွက်မြင်ရှိရဲ့လားရ
ှိပါပါ
အဲ့ဒီမှာတင်းတဲ့သူကမြေလေးတစ်ခုကိုတွေ့တော့မှဟိုဘက်ကန်းကတော့ငါချမ်းသာမှာပဲဆိုပြီးတော့ယာသမ ्या တေလေးဝါလေးဖောင်ဖွဲ့ပြီးတော့ကုကဲ့ဟိုဘက်ကရောက်မှချမ်းသာတယ်တဲ့အဲ့ဒါဥပမာနာပေးလိုက်တာဥပမေယောနားထောင်လိုက်ဒါဆိုရင်ဥပမေနေရဘာလို့ဆိုရင်ယာဇဝတာတိယောဂီတို့မှတ်လိုက်စမ်းကုတုစဉ်လူသားရာဇသားကပစုတယ
်
ကုသစဉ်လူသားအဲ့ဒီဘယင်မင်းတရားကြီးကတော့ကံတရားလို့မှတ်လိုက်စမ်းကံကလူနဲ့ပြမခွေကြွက်ဝက်သူဖြစ်ခိုင်းတာသူလုံခိုင်းတာမွေကြီးလေးကောင်ဆိုတာခန္ဓာပါပဲယောဂီတို့နော်ရထားတဲ့ယုတ်ခန္ဓာကြီးပါဟုတ်လားအဲ့ဒါမွေလေးကောင်ပဲဓာတ်ကြီးလေးပါပေါ့ပထဝီအာဘောတေဇောဝါယောဥစဉ်ယောဂီတို့မှမွေလေးကောင်မရှိဘူးလား
ရှိပါတယ်
ရှိတယ်ကိုယ်ယောဂီတို့အမြဲတမ်းရေချိုးပေးရတယ်ထမင်းကျွေးရတယ်အလှပြင်းရတယ်အိုးဒုက္ခရောက်လိုက်တာနော်စာဖို့တာဖို့နေဖို့အမလေးအများကြီးပဲအဲ့ဒါဟာလေရာဇဝတ်သားကမွေလေးကောင်လှုပ်ကြွေးတဲ့ကဲသူယောဂီတို့သည်ကိုယ်တက်သေးမှမွေလေးကောင်ကိုပြန်လှုပ်ကြွေးနိုင်ခြင်းဖြစ်ပါတယ်ယောဂီတို့အဲ့ဒီမွေကမွေကောင်းမထင်နဲ့မွေစိုးတယ်အမြဲတမ်းယောဂီတို့ပေါက်တတ်ဖို့ပဲဒီဓာကြီးလေးပါကလည်းဖောက်ပြန်ဖို့အာဒီသူနဲ့သေဖို့အမြဲနဲ့တော့ဟာတဲ့လှုပ်ရှားနေတာတချို့ယောဂီတို့ရေတခါတည်းလေခန္ဓာကိုယ်တွေတောက်တင်းပြီးသေသွားတာမရှိဘူးလားရှိတယ်နော်အကျိုးတွေပေါ့အဲ့ဒါပထဝီမွေကိုက်လို့သေတာလို့မှတ်လိုက်ပေါ့နော်တချို့ရတော့တခါတည်းဖြာနာပြီးတော့ခန္ဓာကိုယ်တွေမိလို့ပို့ပြီးတော့သေတာရောမရှိဘူးလားသေသောမွေကိုက်တာကြည်စမ်းကိုလှုပ်ကြွတဲ့မွေကကိုယ်ကိုက်သွားတာပဲမသေးကြဘူးအားရပဲတွေးလိုက်ကြတာဒီနေ့ဆိုကြောက်ကြနောက်ကုသိုလ်လုပ်ပြီးတော့ခန္ဓာစုမတောင်းနဲ့ပေါ့ဟုတ်လားခန္ဓာစုမတောင်းနဲ့နိဗ္ဗာန်သာစုတောင်းကိလေသာကုန်မရစေမညာဘုံညာရပါရစေနိဗ္ဗာန်မျက်မှောက်ပြုရစေဒါပဲစုတောင်းဘယ်ခန္ဓာတောင်းတောင်းတာငါမွေလေးပါတောင်းတာတာမှတ်ကြတော့ကြောက်ကြတော့ကြောက်အောင်လည်းမသိကြမွေးမှမသိပဲနဲ့အခုသိပါပြီလေဖခင်ဟောခဲ့လို့တခါတချို့ကြယောဂီတို့ရေဖြင်းကြီးဖြစ်တယ်တဲ့တခါတဲ့ပိုက်ကြီးတွေကရေတွေဘလောက်ဖောက်တော့ဖောက်တော့ကုန်တယ်လည်းမရှိတော့ဆုံးသေးရတာပါဟုတ်တယ်မဟုတ်လားအဲ့ဒါကကြအာဘောမွေကြိုက်တာတဲ့။ဘာမွေကြိုက်။အာ
ဘောမွေကြို
က်တာ။တချို့ယောဂီတို့လာပြန်တယ်အကောင်းကြီးပဲ။တက္ကမတယောက်ဆိုတာကြည်ပြီးသားမှာတာယာဝတိဘက်ကအသက်40လောက်ရှိသေး။သမီးလေးရဲ့စိတ်အမလုံးလို့မို့သမီးလေးရဲ့လာတာလေးလာယူရှာတာ။ညအကောင်းစားမနဲ့မှအိမ်သာတက်ပြီးတော့ပြန်အစင်အိမ်နဲ့လည်းရအောင်ကောင်းမှုလိုက်တာဆိုပြီးတော့ကောင်းမော်လှည့်ချာတခါတည်းတက်ပါတော့။အသက်40ပဲရှိသေးတယ်။သူယောက်ျားတော့လိုက်မလာနိုင်ဘူးဆိုတော့မှတပြောက်ဆံပေါ်လေးတရားတော်ဟောရလို့မိကြီးတော့အုံနောက်ကျော်ပြတ်တယ်ပြတ်ထွက်သွားတာနော်ဒီစတော့ဒီကလေးရဖြတ်လိုက်တာပါပဲအဲ့လိုတေးလာကြမှတ်လိုက်ပေါ်တာဝါရောမွေကြိုက်တာဘာမွေတို့ဒီတော့ဒီတက်ကြီးလေးပါဦးစင်လှုပ်ကျွေးနေရတာမွေလေးကလှုပ်ကျွေးနေတာအတူတူပါပဲဟုတ်လားအဲကြောင့်ဝမ်းသာမနေကြနဲ့နော်ခန္ဓာကြုံခံနေရအဲ့တော့အဲ့ဒီမွေလေးကောင်ရောက်မှလှုပ်ဟာထွက်ပြေးတော့လဲပဲယောဂီတို့ရေနောက်ကဟိုကနေပြီးလူယုံရဲ့ဟုတ်လားလူရသမား9ယောက်တော့ကမလိုက်ဘူးလားလူယုံဆိုတာတဏှာဗျာလူယုံကပါတဏှာ
ပါဘာ
အေးဘဝလူချင်းတဲ့တဏှာကလူယုံကိုကတ်ပြီးတော့တတ်နေတာဒါ ဒါကြောင့်ဘဝမြတ်မလူချင်းကြနဲ့နော်သူကဖြားရောက်နေတာဒါကြောင့်ကံတော်ဆရာတော်ကြီးကကြပါလေးနဲ့ဆုံးပါတယ်လေခยีကရှိတဲ့အယူတို့စားရေကသိုးတဲ့ဥဒ္ဓနယောဂီတို့အတွက်တန်တရာခยีအင်မတန်ရှိတယ်ပြီးတော့သွားနေတဲ့ဥဒ္ဓနယောဂီတို့ကအယူတွေတဲ့ဥဒ္ဓနဆိုအယူလေစားရေကသိုးတဲ့တန်တရာတို့ယူသွားတဲ့အစာရည်စာကလည်းသိုးလွယ်တဲ့အစာအစာတွေတဲ့လောကီကုသိုလ်ကိုပြောတာဒါနသီလတမနာလောကီကုသိုလ်များယောဂီတို့ရေသိုးတယ်ဆိုတာခဏလေးနဲ့ကုန်သွားတာနတ်ပြည်ရဖို့ကုသိုလ်တွေပြုတယ်ပြန်နတ်ပြည်ရောက်ပြီးတော့ခံစားပြီးတော့ကုသိုလ်ကကုန်မသွားဘူးလားအဲ့ဒါသိုးသွားတယ်လို့ပြောတာဆရာတော်ကြီးရဲ့ညောင်ပြည်အောင်ဇန်ဒီတမနာတွေအားထုတ်တယ်ပြန်ယမသွားဖြစ်တယ်ဘုရားမှာဖြစ်ပြီးတော့အဲ့ဇန်ရင်တွေကုန်သွားတာကုသိုလ်လည်းကုန်သွားရောတချို့လည်းလူဘဝတချို့လည်းကတဆင်အပေကျသွားပြန်တယ်ပေါ့အဲ့ဒါသိုးသွားတယ်ပြောတာဒါကြောင့်ခยีကရှိအယူတွေစားရေကသိုးအဖော်ကသိုးတဲ့ခေါ်သွားတဲ့အဖော်ကလည်းသိုးတဲ့လူမကြီးခေါ်သွားတယ်ဘာဖော်လဲဆိုတော့တဏအဖော်သူ့ခေါ်သွားတာဘယ်မှာကောင်းတော့မှာတော့ဟိုဟာလူချင်းတရားလူချင်းဟိုဘဝဒီဘဝလူချင်းနဲ့အဖော်ကလည်းသိုးတာအမျိုးမျိုးကာမဂုဏ်အာယုန်တွေအလွန်နှောက်ထားကြောင့်အစဉ်အတန်အနံ့အရသာအတုထိတွေကနှောက်လိုက်တာရုပ်တော်ဟိုမျိုးကြီးတို့ကိုသိုးဘုရင်တော်ကိုပြန်နေမှုသွားတဲ့မဆိုရင်တိုက်တွေကဆရာတော်ဥဒ္ဒေနာပြုဝန်သားဩဝါဒဥစဉ်နားထောင်နေဦးဆရာတော်ကြီးတိတ်တရီရပါတယ်သာသနာ့ဘုရားဥပုံနေတဲ့ဩဝါဒပြီးနားထောင်တော့အားမရအောင်ဦးဆရာသူမြတ်အဆုံးအမတိတ်လိုချင်တာကိုလည်းဦးဆုံးတို့စာဖတ်တယ်ဆိုတာမှတော့အဆုံးအမကိုယူတာပါပဲအမြဲတမ်းဖတ်တယ်ဦးဆုံးတို့အားချိန်မထားဘူးအဲ့ဒါဘုရားအဆုံးအမဆရာတော်ရဲ့အဆုံးအမနေ့စဉ်ယူတယ်ပေါ့ဆရာတော်ပြောချင်တယ်အေးတဲ့အရင်တုန်းကတော့ရုပ်ရှင်အောင်ပဲရှိတော့ကွာတဲ့အာကုတ္တဝအပြင်းမဲ့မှာဟာတယ်ရုပ်ရှင်အောင်သွားကြည့်မှအာဟုတုဖြစ်တာတဲ့အခု TV ဘူးတွေလည်းပေါ်ရောဘယ်အာဟုတုကအလုံးလိုက်အိမ်ထဲဝင်လာတော့တယ်ရုပ်ရှင်သူအိမ်ထဲကိုဝင်လာတာတဲ့ဆရာတို့သိထိမိတဲ့စကားပဲနော်အဲယောဂီတို့ကအမင်းညာပြောရင်ကြည့်ရင်ကြည့်မစွဲနဲ့ဟုတ်လားနော်ဒါတွေပဲအချိန်နဲ့မကုံသေးနဲ့ဘဝတူတူလေးဘာမှကြာတာမဟုတ်ဘူးနော်ဒါကိုဘဝကိုတန်ဖိုးရှိအသုံးချခြင်းနဲ့ပုံပုံများအတွက်ပေါ့တတိပြုကြပါလို့မှားခြင်းပါတယ်ဒါကြောင့်ခยีကရှိအယူတွေစားရေကတို့အဖော်ကသို့တဲ့နဲ့အမျိုးမျိုးကာမဂုဏ်အာယုန်တွေအလုံးနှောက်ထားကြောင်းအဘေဘုံအခါခါရောက်တော်လဲလွန်မြောက်ဖို့ဝေးတဲ့အဲတော့ကာမဂုဏ်မှာအောင်၅ပါးတွေအမြဲတမ်းနှောက်နေတော့ယောဂီတို့မှလေအဘေဘုံခောက်ခါခါရောက်လဲလွတ်ဖို့ဝေးတယ်တဲ့အဘေဘုံကလွတ်လူလာဖြစ်ဒီကာမဂုဏ်တွေပြန်ခံစားနှစ်သက်ဆွဲလန်းသေးအခါအဘေဘုံပြန်သွားလွန်မြောက်ဖို့ဝေးလိုက်တာဒါကြောင့်အခုကြည်စမ်းဒီမိကဓမ္မရှင်မှဟောလာတရားအမိသားနဲ့ဆုတို့စူပေါင်းပြီးတော့အဘေဘုံကလွတ်မဲ့အဘေဘယ်တော့မှမကြံ့မဲ့နိဗ္ဗာန်ပြိမဲ့တရားများညစဉ်ဟောကြားနေပြီအဲ့ဒါရှောင်းလွဲမသွားဘဲနဲ့ရအောင်ယူကြဖို့တိုက်တွန်းပါတယ်ဟုတ်လား။ဒါရင်ဒါကအဲ့တက်ကြီး၄ပါးကိုမွေ၄កောင်နဲ့ဘုရားပြည့်ဥမာလေးပြောတာ။ဒါကြောင့်အဲ့ဒီအဖော်ကတဏှာတဲ့။နောက်ယူသတ္တမ၅ယောက်ဆိုတာမှတ်လိုက်အောင်ခန္ဓာ၅ပါးတဲ့။ယူသတ္တမ၅ယောက်ကပါတဲ့တဲ့။အေးအခုယောက်ျားခန္ဓာ၅ပါးရမထားဘူးလား။အဲ့ဒါလူသတ္တမအစစ်သူရှိလို့သေးတာဟုတ်တယ်မဟုတ်လားခုယောဂီတို့အားလုံးမများတော့ပြင်သေးမှမကြောက်ဘူးလားကြောက်ပါဘူးသေးမှသာကြောက်တာလူသာသမားတခါတည်းခေါ်ထားတာအဲ့ခန္ဓာ၅ပါးရှိလို့သေးတာခန္ဓာ၅ပါးမရှိရင်သေးပါဦးမလားသေပါဘူးဒါပဲလူသာသမားကခန္ဓာ၅ပါးအဲ့ဒါခန္ဓာစုမတောင်းနဲ့ပေါ့မသေးချင်းအဲ့လူသာသမားတွေသူရှိရင်သေးမှာပဲသူမရှိတော့မသေးတော့ဘူးအရှောင်ကြအဲ့တော့ညီဟိုဘက်ကိုကူးတဲ့ဖောင်းဆိုတာဟာမိခင်ရှိပါဖောင်းဆိုတာပါလေအေးမဲ့ခင်ရှိပါခုဒီနေ့ကုနီတစ်ခုတက်တယ်လက်တွေပြပါမယ်ကုတတဲ့ပုဂ္ဂိုလ်များဟောလာနိဗ္ဗာန်ရောက်သွားပြီတော့မကုတတဲ့ပုဂ္ဂိုလ်များအပယ်လာဖို့တာရကန်တစ်ခုထုတ်ပြမယ်မှတ်မှတ်ရအမျိုးသမီး2ယောက်ပါပဲနော်ဒါလက်တွေရှိတယ်များယောဂီတို့ဒါတရားတွေအများကြီးနာဣဒ္ဓရေအများကြီးဝင်ထားတော့ယောဂီတို့ကဟိုအသိဉာဏ်တွေအများကြီးရှိပါတယ်ဘုမာပြရလို့ရှိရင်တော့စာတွေတော့အများကြီးသင်ထားတယ်ဒါမှလို့အဲ့ဒီစာတွေကိုတချို့ကအသုံးမချတတ်ဘူးတက်တော့တက်တာဟိုစဉ်ကယောဂီတို့အသုံးချနေသင်ပေးမှဖြစ်ပါတယ်ယောဂီတို့မှဒီတရားတွေသိထားကြပါတယ်လက်တို့အသုံးချနေတယ်လုံနေတာဥစဉ်တို့သိတယ်ဥစဉ်တို့ကလည်းယင်ကအလိုပဲတရားတွေအများကြီးနာအများကြီးဖက်အများကြီးဇာစကန်းဝင်တော့သိထားတယ်သူတို့အသုံးချနေတယ်လုံနေတယ်အဲ့ဒါဥစဉ်တို့တော့ကံကောင်းထောက်မှဆိုဘခုတ်ကိုဆရာကြီးဦးချင်းရွှေရဲ့ဝိပဿနာတရားဖွေပေါင်း390ရလိုက်တယ်ကံကောင်းလိုက်တာဒီကိုယ်တွေပဲဆရာကြီးမရှိတော့ဘူးဒီတရားကလုံလွတ်လည်မရခင်3လလောက်တည်းရသူကဘခုတ်ကမှာပဲပြတာဆိုတော့ဒီဘက်ကပုဂ္ဂိုလ်တွေမသိရဘူးကိုယ်ရည်ကြံကလေးကံကောင်းလို့ဦးဇုံရတဲ့နားလို့မို့အသုံးချနေရသွားတယ်။အဲဒါဦးဇုံရဒီမှာအမီးလေးခေါ်တာပါ။အဲ့ဒီတရားခွေကိုတနည်းပတ်လို့နားရင်နေဆိုဦးဇုံတို့ရှိမှဒါကူးယူနိုင်ပါတယ်ဒီတိမ်မောင်မှာဖွင့်နိုင်ပါတယ်။ သူကထုံးစံတနေ့တကူပဲဖွင့်ရတယ်တနေ့ဖွင့်ရတယ်365ခုတနေ့ပြည့်မှတရားတစ်ပတ်ပြီးသွားပါတယ်နော်အဲ့ဒါလည်းဒီမှာဖွင့်တော့ကိုယ့်အိမ်မှာဖွင့်မယ်ဆိုလို့သူတို့ဆက်တွေ့ပါဟုတ်လားဝေးတွေမကူနိုင်တဲ့ရင်လည်းငှားပြီးတယ်ပေါ့တခါငှားရင်10ခွေပေါ့ပြီးရင်တခါပြန်လဲပေါ့နောက်အပိုင်းကူးရင်လည်းရတယ်နော် CD ခွေဆိုရင်တော့ဒါ MP3 ခွေဆိုရင်တော့မကြပါဘူးဇင်းတို့ဟိုကပဲကြာမယ်သူကတော့62ချက်ဆိုတော့14000လောက်ပဲကြာပါတယ်ကက်ဆက်ခွေတော့တသိန်းခွေလောက်ကြာတယ်နော်အဲ့ဒါလည်းနားစေးခြင်းမှာလည်းပေါ့နော်ဦးဇင်းတို့ကိုယ်တိုင်လည်းပဲအဲ့ဒီခွေတွေနာမှလက်တွေအသုံးချနေတယ်ပန်းနေသွားလို့ပြည်သားများကိုထက်ဆင့်ပြီးတော့ဝေငှပေးခြင်းဖြစ်ပါတယ်ကံယုတ်တော်ဆက်သွားရအောင်ဒါဆိုလို့ချင်းဒါတက်ကြီး၄ပါးပြီးသွားပြီเนาะခန္ဓာ၅ပါးပြီးမှအခြေပြောအောင်နောက်ဆက်သွားမှာကဝဏတက်ဘာတက်တဲ့ဝဏတက်ဝဏတက်ဆိုတာဟာအစင်းရုပ်ကိုပြောတာဖြစ်ပါတယ်เนาะအဲ့ဝဏတက်ကိုတခါတည်းနဲ့ဘယ်လိုသုံးလဲဆိုလို့ရင်သူကဦးဇင်းတို့ဒူပါယုံလို့သုံးတယ်ဘယ်လိုသုံးသေးလို့ဒူပါယုံနဲ့ဟောဒါဆိုလို့ချင်းဝဏတက်ရဲ့နောက်အစင်းရုပ်ရဲ့ဒူပါယုံရဲ့မတူဘူးလားပြည်သားများတူတယ်အခုအဲ့ဒီဝဏတဲ့ရူပယုံအစင်းကိုပြောရဒါဆိုရင်အစင်းယုတ်ဆိုတာပါလေတဲ့အစင်းတယုတ်တော့မြင်ရတဲ့သဘောလေးပဲအစင်းယုတ်ကပါပါလေမြင်ရတဲ့သဘောလေးကိုအစင်းယုတ်လို့မှတ်ပါတဲ့ဒါဆိုရင်အခုပြောရအောင်မြင်ရတဲ့သဘောလေးအဲ့ဒီနေရာမှာအစင်းယုတ်ကိုလည်းပဲပြည့်ညက်ဆင်ပြီးတော့ပရမတ်မြင်ဖို့လိုပါတယ်ကဲဆိုကြတဲ့ဦးစင်ကဟောဒီကနေပြီးတော့ပန်းလေးတစ်ခွန့်ညစီပိုင်းလေးတပွင့်လက်နဲ့ကင်ပြမယ်။ကဲဒီမှာယောဂီတို့ကဒီဟာလေးကင်ပြတယ်ပေါ့။မြင်နှမောလား
။
မြင်တယ်။ဘာကိုမြင်တယ်လဲမရင်လက်ကင်မွားအဖြူမြင်တယ်မဖြစ်ဘူးလား
။
အေးအဖြူအောင်လက်ကင်မွားပေါ့။အဲ့ဒါပြဉ္ညာမြင်လို့ခေါ်တယ်။ဘာမြင်လို့
။
ပြဉ္ညာမြင်ပြဉ္ညာနဲ့မြင်တယ်များမှတ်ထား။ကိလေသာဖြစ်တာပဲ။ကိလေသာဟာဘယ်သူကြောင့်ဖြစ်တယ်လဲဆိုရင်ပြဉ္ညာကြောင့်ဖြစ်တာ။ဒါကြောင့်ဘုရားကပရမတ်ကြီးဖောက်ခွဲပြီးတော့ဟောပေးတာ။ပရမတ်ကိုလည်းမြင်ရောနိဗ္ဗာန်တိကပညာတဲ့အဲ့မှာလည်းကိလေသာအလုံးစုံတဲ့အကုန်ပောက်ပွဲသွားတာတောတာမတိတဲ့ဆိုတာဟာယောဂီတို့ကြီးလောဘဒေါသတွေကြံပါသေးတယ်တော့အစစ်အစစ်မှမှာကိုယ်တော်တဲ့အတွက်ကြောင့်တောတာပန်လောဘဟာပုထုဇဉ်တော့အာမချီတော့နော်သူလည်းပဲအိမ်အောင်ပြုပါတယ်သို့တော့ပုထုဇဉ်ကဒီမိကလေးမရရင်ပေးမယ်တောတာပန်မသေးဘူးရလေရောမရလေနေမယ်အဲ့ဒါပဲယောဂီတို့အဲ့ဒါကိလေသာတွေကိုယ်ရသွားတာခေါ်တယ်နော်ငိုကြည့်ဒါကိုဘုဒ္ဓဇင်ရဲ့အမြင်ဆိုလို့ရှိရင်တရားမသိတဲ့ပုဂ္ဂိုလ်မျိုးတရားဟာအဖြူရောင်လက်ကံမွားလက်ကံမွားငါမြင်တယ်ဒီလိုဟောတရားသဘောသိတဲ့ပုဂ္ဂိုလ်ဆိုရင်ဒါယောဂီတို့အစင်းယုတ်မြင်တာဗာမြင်တာ
အစင်းယုတ်မြင်တာ
ကဲအယူဆချင်းတူသေးလားတ
ူပါဘူး
ကဲအရှင်ဘုရားဒါဆိုလို့ရှိရင်အစင်းယုတ်ကိုမြင်တယ်ဆိုတဲ့အယူဆနဲ့လက်ကံမွားအဖြူကိုမြင်တယ်ဆိုတဲ့အယူဆဘာကွာလဲအများကြီးကွာတယ်လက်ကံမွားအဖြူလေးလို့ပြည့်ညက်ပေါ်တင်သွားရင်နှစ်သက်ရင်လောဘနှစ်တည်းပါလေခြေစမ်းမနှစ်သက်တော့ဒေါသတဲ့မနှစ်သက်တော့ဒေါသလက်ကံမွားအဖြူဆိုပြီးတော့မရှိတဲ့အရာကြီးကိုရှိတယ်လို့အတိမှရင်မောဟကံခြေစမ်းယောဂီတို့ပြင်းရက်ပေါ်တင်တာဟာကိလေသာတဘာဝအမြဲတမ်းဖြစ်မနေဘူးလ
ား
အေးကိုယ့်ဖြစ်စင်းနဲ့ကိုယ်မီးလောင်တာအဲ့ဒါတရားမသိတဲ့ပုဂ္ဂိုလ်များဒါဆိုရှင်ဘုရားအစင်းယုတ်လို့မြင်ဘာလို့တော့အစင်းယုတ်လို့မြင်ယောဂီတို့ပြင်းရက်ကွာသွားပြီလက်ကံမွားအဖြူမရှိတော့ဘူးစင်းရဆိုတာသဘောလေးမြင်ရတဲ့သဘောလေးလေမြင်ရတဲ့သဘောလေးဘာမှအလုံးအုံကဲအမုံကဘာမှမရှိပါလားသိလိုက်ပြီရောလက်ကံမွားဆိုတဲ့ပညာကွာကြသွားတာနဲ့လက်ကံမွားဆိုတဲ့ပညာကိုပြီးမှဖြစ်ရတော့လောဘဒေါသမောဟကိလေသာတွေတခါတည်းကွာကြသွားပါတယ်ဗျာအဲ့ဒါဟာတရားအသိရဲ့တန်ဖိုးပဲလက်ဒီဆရာတို့ဒီပိနေတွေရေးခဲ့တာအဲ့ဒါလိုကြည့်တော်ရေးခဲ့တာသို့တော်ဦးဇင်းတို့ဘုဟုတဏ္ဍရိယမနာမီကလေဒီစာဟုတ်တွေဦးစင်းကစာဖတ်နိုင်ပါတယ်အကုန်လေးပါပဲနားမလဲပါဘူးတကယ်မသိပါဘူးအဒီတရားကိုနာပြီးမှကျန်တဲ့စာဟုတ်တွေဘလောက်ဖတ်ဖတ်ကျန်တဲ့တရားတွေဘလောက်နာနာသိပါပါတယ်ဒါကြောင့်ဦးစင်းဟောတဲ့ငါးညတာနဲ့မကြည်နာဖန်အဒီတရားကိုလည်းဆက်လက်ပြီးတော့ပြည့်စုံနာယူပါတိုက်တွန်းခြင်းဟုတ်လားကြိုးစားကြပါဒါဆိုလို့ချင်းရှင်ဘုရားဒါဆိုရင်အစင်းယုတ်ရှင်ဘုရားကခုမှအစင်းယုတ်မြင်နေရွေ့လို့တော့ခုမှကြားဝတဲ့ဘုရားလက်ကံမှာကမ်းပြပြီးတော့ရွေ့လို့တော့လက်ကံမှာမြင်နေဒါကြောင့်ပြောမယ်တဲ့လက်ကံမွားဟိုတာမြင်ရုံမှန်ရင်လက်ကံမွားပျောက်သွားရင်မြင်တဲ့သဘောပြောင်းသွားမှာဒါလေးမှတ်ထားခဲ့လက်ကံမွားဟိုတာမြင်ရင်လက်ကံမွားပျောက်ရင်မြင်တဲ့သဘောပြောင်းမှာမမြင်ရတော့ဘူးပေါ့ဗျာအဲ့ဒါဆိုလို့ရှိရင်အဲ့ဒါစကားကိုလက်ကံမွားဖြောင်းဒါကိုမီးရှို့လိုက်ရုပ်တို့ပြားတွေဖြစ်မသွားဘူးလားမ
ဖြစ်ပါဘူး
အဲ့ဒီပြားတွေဦးစင်ကကင်ပြားတယ်မမြင်ရဘူးလား
မ
ြင်ရတာပဲပြားမြင်ရတယ်လေ အဲ့တော့သောသောကပုထုဇဉ်များထင်တဲ့ကဲ့သို့လက်ကံမှာဝလာမြင်ရယူမှန်ရင်လက်ကံမှာပြောက်ရင်မြင်ရတဲ့တဘောပြောက်မှာအခုယောဂီတို့မြင်ရတဲ့တဘောကပြောက်ခဲ့လားပြောက်ပြားရင်မြင်နေရတယ်မပြောက်ဘူးဒါထောက်တော့အပြင်ယောဂီများဒီလက်ကံမှာကိုမြင်ခြင်းမဟုတ်အစင်းရုပ်ကိုမြင်ခြင်းအယောင်ကိုမြင်ခြင်းပါပဲဟုတ်လားအယောင်ဆိုတာတဘောတရားလေးပဲနော်ဒါလည်းပဲဗျာပြာကိုမြင်တာပါဆိုအဲ့ဒါဆိုရင်ပြာပြောက်ရင်မြင်တဲ့တဘောပြောက်ပါမယ်အဲ့ပြောက်ယောဂီတို့တခါတည်းကြီးနေလုံးချေအလုံးလေးဖြစ်သွားပြာမှုန်နေရှိသေးရဲ့လား
မရှိပါဘ
ူးသို့သော်ဒီပြာအလုံးလေးမမြင်ရဘူးလား
မြင
်ရတာပဲအဲ့ဒါမြင်တဲ့သဘောလေးပဲသို့သော်ယောဂီတို့အခုလက်ကံမှာဖြူတယ်ရကဲအဲ့ယောအဲ့လက်ကံမှာဖြူယောဂီတို့ဖြူတာလေးကိုကဲယူပြလို့ရပါမလားမရပါဘူ
း
လက်ကံမှာကြီးပဲပါလာမှာဖြူတဲ့သဘောကယူလို့မရဘူးဘာလို့လဲဆိုတော့မြင်ရတဲ့သဘောလေးပါပဲကန်လို့မရပါဘူးယူလို့မရပါဘူးအမှုမှားလည်းမဟုတ်ပါဘူးနော်မြင်ရတဲ့သဘောလေးပဲအယောင်ကလေးပဲအဲ့ဒါဟာအစင်းယုတ်ဘာယုတ
်
ဟောဒါဆိုအစင်းယုတ်ဆိုတယ်လေငါတို့ကြည်စမ်းရင်းတော့ပြည့်ညက်တွေပေါ်တင်းလက်ဆက်သက်တော့အစင်းယုတ်အယောင်ဆိုတာလည်းပဲမြင်ရတဲ့သဘောလေးပဲယူလို့ကန်လို့မရပါလားပထဝီတက်မာသဘောပျော်သဘောသည်အတုံးလိုကဲအရေးပဲအမှုမဘာမှမရှိတကယ်တို့ဟောနာအစင်းယုတ်ဆိုတာဒီလည်းပဲဩမြင်ရတဲ့သဘောလေးပဲအတုံးအလုံးအကဲအရေးပဲအမှုမဘာမှမရှိပါလားလို့ကြည်ညက်ယောဂီများကြီးဆင်ပြီးတော့ပရမတ်ကအဲ့ဒီလိုမြင်ရဒါမှဝိပဿနာရှုတတ်ပါတယ်။ငါမရှုတတ်ပါဘူး။ငါမပညာကြီးပဲရှုနေရင်တမထပဲဖြစ်တယ်ဝိပဿနာဖြစ်ဘူး။ငါ့ကိုဆက်သွား။ပြီးတော့ကန္တာပါတယ်တို့
။
ကန္တာအနံ့ယုတ်ယုတ်တာပိုးထင်ရှားသေးတယ်။အနံ့ယုတ်ဒီအစင်းအောင်ယောဂီတို့ခါတဲ့ခွဲရသေးတယ်ပေါ့။သူကတော့ခါတဲ့နှစ်ခုထန့်နေတာဟုတ်ပြီ။ခွဲပြားပညာနဲ့ပရမတ်ကထန့်နေတော့နော်။ဒီပရမတ်ကိုပညာကဖုံးတာဟုတ်။အဲ့ကြောင့်ခုအော်အစင်းရဆိုတာဟာဖြူတာဆိုရင်ဖြူတဲ့သဘောလေးဟာယူလို့မရပါလားအယောင်လေးမြင်ရတဲ့သဘောလေးပဲဒီလိုသိသွားပြီအခုယောဂီတို့ကန္နာကြပိုးရှင်ယောဂီတို့ရှိမှာအဲမျက်တဖြူတုံးလေးတုံးချထားလိုက်မမွှေးဘူးလားယောဂီတို
့
ဒါမွှေးတယ်ဆိုရင်အနံ့ရတာပါပဲဘာနံလဲဆိုမျက်တဖြူနံဒီလိုမပြောဘူးလ
ား
အဲ့ဒါပြည့်ညက်ပေါ်တင်နေတာတကယ်တော့မျက်တဖြူကနံတာမဟုတ်ပါဘူးတဲ့အနံ့ယောက်ကနံတာဘာနံအနံ့တဲ့သဘောလေးပဲကန်လို့မရပါဘူးနန်းနေတာပဲရှိတယ်ဒါပဲဒါဆိုရှိမှနေတပြုံးကြီးကနေတပြုံးကြီးကပြင်းညာမရှိဘူးအဲ့မှာအနံ့ယုတ်လေးနဲ့နန်းနေအနံ့ယုတ်လေးကကန်လို့မရဘူးတကယ်ရှိတော့အနံ့ကန္ဓာယုတ်ကကန်လို့မရဘူးယူလို့မရဘူးမြင်လို့မရဘူးနန်းတာပဲရှိမွေးတာပဲရှိအေးတကယ်မရှိတော့ပြင်းညာတုံးရကန်လို့ရတယ်ဘလောက်ခက်တဲ့တရားလေဒါကြောင့်ဗုဒ္ဓဘုရားဖြစ်စာတုန်းကလူလူဒီတရားတွေဟောရတယ်မဆိုတော့ဟောညီတဲ့တွေပျောက်သွားချတယ်ငါသိတယ်ကနည်းနည်းလိုက်တာလူရကိလေသာတွေများဉာဏ်ကခေါင်းပါမဟောတာပဲကောင်းထင်ပါရဲ့ဆိုပြီးတော့အဲ့ဒါအာလျှော့သွားဘူးသေးတယ်အာတဟံပရိမြေမာကြီးမနေလာတောင်းမှလို့ပြန်ဟောချတာတဲ့ဥဒ္ဓရလည်းယောဂီတို့ဒီလိုတရားဥစဉ်နေရာတန်းမဟောပါဘူးယောဂီတို့ကဲသို့ဝိပဿနာနာနေကြဝိပဿနာရှုပွားနေကြယောဂီများကတော့ဟောပါတယ်ဥစဉ်တို့နေရာသိဆိုလို့ချင်းဒါအခြေခံများကသာဟောပါတယ်ဒါကြောင့်ဒီအခြေခံမရှိတဲ့ပုံကများပိုင်းလဲဒါအာဒီအာမလျှော့နဲ့အနာဒနာကြာတော့ကြာတော့နားလေလာတယ်ဟုတ်လားဘုရားမချက်ချင်းနားမလဲဘုရားလည်းချက်ချင်းနားမလဲပါဘူးများများနားများများရှိပွားလို့တိလာတာပါပဲအဲ့တော့မှတ်ပေါ့ပါရမီဆိုတာဟာမိုးကြွေကိုမဟုတ်ပါဘူးလုပ်ယူมาရပါတယ်နော်ပါရမီဆိုတာသူ့လိုလိုဖြစ်လာရဲ့လားမဖြစ်ပါဘူးလုပ်ယူကြတာပါနော်ဒါကြောင့်နားယူပါသူ့ဘောင်တိလာလိမ့်မယ်အဲ့ဒါတော့တိလာပြီးတော့အနံ့ရုပ်တက်ဆက်တတ်တော့ဒါနန်းတဲ့သဘောလေးပဲကြောင်နာလည်းတော့ပါပြီနော်ဆိုတော့သူလည်းပဲဝန္နအစိယုတ်ကဲသို့အတုံးအလုံးအခဲအည်အပတ်အမုံမမရှိပါဘူးနန်းနေတဲ့သဘောတရားယုတ်ကလေးပါပဲဒါလေးမှတ်လိုက်ဟောယတာတဲ့အယတာယုတ်အယတာယုတ်လည်းပဲယောဂီတို့ရေသူလည်းပဲရှာရဲ့အလေထိလိုက်ရင်ပိုးလာတဲ့အယတာသဘောလေးပါပဲအဲ့ဒီအယတာဟာလည်းပဲအတုံးလုံးခဲအည်ပတ်အမုံမပါမရှိပါဘူးဥပမာဒီယောဂီတို့ထင်ရခဲ့တဲ့လုံးရှာပေါ်တင်မဲ့ခြုံတဲ့ယတာမပေါ်ဘူးလားပေါ်တယ်အဲ့တော့ယောဂီတို့ထင်တာကလည်းအရသာဟာထញ្ញတုံးကြီးဆိုရင်တော့မှားပဲပြဉ္ညာပေါ်တင်သွားတာပဲထញ្ញတုံးကြီးကပြဉ္ညာပေါ်လာတဲ့အရသာလေးကပရမတ်နော်အဲ့တော့ပရမတ်အရာယောဂီများပြက်တယ်မမြဲဘူးဆိုတာဟာထញ្ញတုံးကြီးမဟုတ်ပါဘူးအဲ့အရသာယောဂီလေးကပြက်နေတာဒါလေးသိပါရတာပြီးတော့ဩဇာနောက်ဆုံးတက်ကပါပါလေ
း
ဩဇာကအစီနဲ့အစီလို့ပြန်တယ်တကယ်တော့အစီနဲ့အစီမှမဟုတ်ပါဘူးအဲ့လိုပြန်လာတဲ့သဘောတရားဆိုင်အောင်ပြန်မယ်ဆိုလို့ရှိရင်ဒီလိုပြန်ရလိမ့်မယ်တဲ့ယုံဟောင်းချုပ်တဲ့နေရာမှာ ရုပ်တဲ့အစာထူတော်သဘောတရားကိုဟောတာတယ်လို့မှတ်ပါဘူး။ဥပဒေယောဂီတို့နေ့စဉ်ထမင်းနေမစားဘူးလား။စားတယ်။အဲ့ဒီစားတဲ့အခါမှာအဲ့ဒီထမင်းထဲမှာပါတော့ဩဇာတန်များကဥပဒေယောဂီတို့ဥစဉ်တို့ရဲ့ခန္ဓာကိုယ်မှာရှိတဲ့ရုပ်တဲ့တယ်မှာရှိတဲ့ပျက်စီးတော့ပထဝီအာဘောတေသောဝါယောဝနာခန္ဓာရတာပေါ့ဗျာ။အဲ့ဒီရုပ်တဲ့အလုံးကအမြဲတမ်းပြည့်နေကြတာမမြဲဘူး။တစ်စက္ကန့်မှာအချိန်ပေါင်းဂရေ9800ကျော်ပြည့်။ပြတ်ပြီးတော့ဘာလို့ချက်ချင်းမတည်တော့ဘဲသေးမှာတို့နေ့စဉ်စားသောအာဟာရမှာပါသောဩဇာတက်တွေကချုပ်သွားတဲ့ရုပ်ဟောင်းနေရာတွေမှာရုပ်တည်တဲ့အစာထိုးပေးပါတယ်ဗျာ။အဲကြောင့်မသေးတာ။အဲကြောင့်ယောဂီများကအဲ့ဒီလိုအစာထိုးထိုးပေးတာကိုညံနဲ့ချက်ဖြတ်ပြီးတော့သိရတယ်။အဲ့လိုသိတာနဲ့တဏှတိစင်ကြီးပြတ်သွားတယ်။ဒါကြောင့်ဆိုတယ်လေအနေဆာမမြင်အောင်တဏှတိဖုံးတယ်။အနေဆာမမြင်အောင်ပါဖုံး။တဏှတိဆိုတာဖြစ်စဉ်ကြီးကဖုံးနေတာ။အခုဖြစ်စဉ်ရောယခုဖုံးကြီးကခွာပြနေပြီလေ။ချက်ပြနေပြီ။ဩဘယ်လိုအဝတ်တည်သောဝါယောနာကဏ္ဍရတဩဇာအစရှိတဲ့ဓာတ်တွေဟာရုပ်တွေဟာနာနေအကုန်ပေါ့အမြဲတမ်းပြက်နေတယ်သို့တော့အဖြစ်ပြက်ကမြင်လုံးအကြည့်တော့ငါတို့မှာကပြက်တယ်လို့မသိတော့ဘူးမြဲတယ်မှန်လို့ခုတော့သိသွားပြီဘုရားကနှီးပေးခဲ့ပြီတစ်စက္ကန့်အတွင်းမှာကိုယ်ပဲအချိန်ပေါင်းဂရေ9000ကျော်ပြက်နေဆိုပါလားညံနေသိရင်တော်ပြီယောဂီတက်တော့သိဖို့လိုတာပါဒါပါပဲနော်အမြဲပါဘူးတဲ့ဒီတရားတွေအဲ့တော့ဒီအဖြစ်မြင်လုံးအကြည့်တဲ့ဥမာတို့ဆောင်းရရင်ဖျောင်းနေတယ်ထွန်းလိုက်ပြအခုဒါခန္ဓာကြီးတို့ဖျောင်းနေထွက်လိုက်တယ်ပေါ့တဏှာကြီးခံတော့ဖျောင်းနေလေးပေါ့ခန္ဓာကြီးနဲ့10မိနစ်မှာသွားကြည့်လဲမီးတောင်လေးမတွေ့ရဘူးလားမတွေ့ရပါဘူးခန္ဓာကြီး10မိနစ်သွားကြည့်မီးတောင်မတွေ့ရဘူးလားမတွေ့ရပါဘူးပညာနဲ့မကြည့်ပဲနဲ့အပေါ်ရန်ကြည့်မယ်ဆိုရင်တော့မီးတောင်ကလေးဟာမြဲတယ်လို့ထင်ရပါတယ်ခန္ဓာကြီးကမီးတောင်လဲဒီမီးတောင်ပဲခန္ဓာကြီး10မိနစ်လဲဒီမီးတောင်ထင်တယ်တကယ်တော့ပညာနဲ့ကြည့်လို့မဟုတ်ပါဘူးမဟုတ်ပါဘူးပြောင်းလဲနေပါတယ်ဘယ်လိုပြောင်းတော့ဒီလိုပြောင်းနေတဲ့အဲ့ဒီပထမဆုံးခန္ဓာကြီးမှာမြင်နေရသောဖျောင်းတိုင်မိသည်ခွန်နိုင်ပါတဲ့ငိမ့်တော်ပါမရှိတော့ဒါဆိုရှင်မြခွန်နိုင်တမနစ်မှမြင်တယ်မိရအဲ့ဒီမိရနောက်ထပ်ဖျောင်းသားကိုလောင်းတယ်မိပထမဖျောင်းသားကိုလောင်းတယ်မိသည်ပထမလောင်းတဲ့အချိန်မှာငိမ့်ပြောက်သွားသို့တော့အဆက်ဆက်ကဒါမြင်ပါတယ်အဖြစ်ပြက်ကမြင်တယ်ဖြစ်တာလည်းမြင်ပြက်တယ်လည်းမြင်တော့ကြတော့နောက်ထပ်ဖျောင်းသားကိုလောင်းတယ်မိကိုရှေ့ဖျောင်းသားကိုလောင်းတယ်မိလို့အထင်မှားခြင်းဖြစ်ပါတယ်အဲ့ဒီနေရာမှာတန်တတိခေါ်ပါတယ်ချစ်စင်ကြီးကဖုံးနေတယ်ကိုအရောင်ညံနေကြည့်မှမြင်ပါတယ်အဲ့ကြောင့်ဝိပဿနာကိုညံလို့ပြောတာရုပ်တရားများအဲ့ဒီလိုပြက်နေပါတယ်မကြည့်တိုင်းတော့တစ်ဆက်တည်းသိတဲ့ကြည့်တဲ့တော့ကြောင့်အော်မမြဲဘူးမမြဲဘူးလို့သိတာနဲ့ကိလေသာချက်ချင်းနည်းသွားပါတယ်ယောဂီတို့ဒါတို့ယောဂီတို့အဲ့ဒီနေရာမှာလက်တွေ့အသုံးချတယ်ခုပြောကြရအောင်ဒီမှာမပါတော့ထည့်ပြရမှာကတတ္တာယုံနဲ့ပါပါလေတတ္တာယုံညီမလိုပြောရင်တော့အတန်ယုံဘယ်လိုပြောမလဲအတန်ရုပ်ပေါ့ဗျာ။ကဲယောဂီတို့အခုတခြင်းတန်၊ဆိုင်းတန်၊ပုံတန်မကြားရဘူးလား။ကြားရတယ်။အဲ့ဒါပြည့်ညက်ပေါ်သွားမတင်စေနဲ့ပေါ့။ဆိုင်းတန်ပဲ၊ပုံတန်ပဲ၊အဆိုးတော်တန်ပဲ၊ကာတန်ပဲဆိုပြည့်ညက်ပေါ်တင်တော့သွားပြီတော့နှစ်တရင်လောဘ၊မနှစ်တရင်ဒေါသ၊အမတတိမောဟတခုမှမလုပ်ဘူး။ပို့လွန်လိုက်တာ။ဒါကြောင့်တကယ်သိသွားလို့ချင်းအဲ့တော့ရုပ်တွေမှတ်လိုက်ပေါ့။ဘာတန်ကြားကြားအတန်ရုပ်လို့သိလိုက်ပါတန်ကြကြဘလို့သိမှာတို့တို့ဟိုမာစီယာတို့ကြတာကြားတယ်လို့သိခိုင်းတယ်ပေါ့နော်ဟုတ်လားကြားရင်ကြားတယ်အဲ့တို့ယူတူပဲကြားတယ်လို့ပဲသိသိအာတန်ရုပ်လို့သိသိရုပ်တို့အတူတူပဲယူနေရတာအမှန်အတူတူပဲဘယ်ဟာရှိရှိအာတန်ရုပ်လို့သိရင်လည်းသိလိုက်ပါတော့မဟုတ်ကြားတယ်လို့သိရင်လည်းသိလိုက်ပါအဲ့လိုသိလိုက်တာနဲ့လောဘဒေါသမလာတော့အမှန်သိပါလို့အဲ့တော့ကြားတယ်ဆိုတာကအာတန်မလို့ကြားတာပေါ့အဲ့တော့အာတန်ဆိုတာပုဂ္ဂိုလ်တော်မဟုတ်ဘူးအလုံးတုံးကဲမဟုတ်ဘူးကြားတဲ့သဘောလေးပဲအဲ့လိုအတန်းလို့သိလိုက်တာနဲ့အတန်းရုပ်လို့ဉာဏ်နဲ့သိလိုက်တာနဲ့မမြဲဘူးလို့သိတယ်။အော်နားကြည့်ရောမမြဲဘူးလည်းသိတယ်။အတန်းရုပ်မမြဲဘူးလည်းသိတယ်။ကြားသေးသေးရမမြဲဘူးလည်းသိသွားတယ်။သိတော့ပါလားသိလို့ချင်းကိလေသာကင်းသွားတာပေါ့။ကိလေသာမကင်းရင်တော့ယောဂီတို့ရေအဘယ်သာဖြစ်ဖြစ်သာမှကြပြီတော့။ဒါကြောင့်ဦးစင်းမင်းညာကပြောခဲ့ပြီလေ။တရားမသိတဲ့ပုဂ္ဂိုလ်လည်းအစင်းအတန်းအနှံ့အယတာအတွေ့အထိအတွေ့အအောင်အောင်6ပါးကိုခံစားတာပဲခံစားတာပဲရှောင်းလို့မရဘူးတရားသိတဲ့ပုဂ္ဂိုလ်လည်းအဒီအောင်ချောပါခံစားတာပဲရှောင်းလို့မရဘူးနေ့စဉ်မြင်နေရတယ်လေစားနေရတယ်တွားနေရတယ်ကြားနေရတယ်ရှောင်းလို့မရပါဘူးအဲ့တော့မှတ်ထားပေါ့တမထသမားကရှောင်းရတယ်ဝိပဿနာရှောင်းရမလို့ဒဲ့တိုးလိုက်အမှန်သိဖို့ပဲလို့ဒါကြောင့်ဦးဇင်းတို့တာဝုဒ္ဓမြေမှာလူရေခုနှစ်ကလေးမှာငါးကလေးဟာယောဂီတို့ဟောလင်းပြောရင်ဘုရားလက်ထက်ကစိတ်ဓာတ်တော်မရှိဘူးလေဒီခေတ်ကျမှာပေါ်တာပါဒါကြောင့်ကျေတာဝင်မှတရားရမယ်ဆိုတော့အယူဆိုင်ဖြောက်လိုက်ပါဝင်နိုင်တော့ကောင်းတယ်မဝင်နိုင်လည်းတေချာနာကိုယ်မှာကိုချင်းရပါတယ်เนาะရပါတယ်အဲ့တော့အဲ့မှာအရိယာ၅ကလေးရှိတယ်ကြီးစံ အလိုပဲနာကြကိုယ့်ရင်မှာကိုကိုစီဝါကိုချမ်းကျင်းနေတာကိစ္စပြီးသွားကြတာရာဇကြိုးမှာဆိုလူကြီးကိုကလေးခုနှစ်ကလေးအရိယာကျန်နေတာမဟုတ်ဘူးဖြစ်ကုန်ကြတာရုပ်စနာရိုက်ခုနှစ်ကလေးဒါပဲအရိတာအကုန်သွားဝင်နေလို့ချင်းအဲ့နိုင်ငံကြီးပြည်စီရရဲ့ဟုတ်တယ်မဟုတ်လားဘယ်သူမှမဝင်ပါဘူးဗျာတေချာနာကြပြီးတော့နှီးလိုက်ရရောကိုနေရာကိုရှိကိုနေကိစ္စပြီးသွားတာအထင်ရှားဆုံးတော့ဒုရဏမင်းကြီးကြည့်လိုက်ယောဂီတို့လုံးဝယဟန်လည်းမဟုတ်ဒုံမလည်းမဟုတ်ပါဘူးဘုရားရှိရာတရားနာကိုနိုင်ငံအုပ်ချုပ်ရေးနဲ့ရှိူပွားနောက်ဆုံးဘယင်းအဝိစားတဲ့နိုင်ငံအုပ်ချုပ်နေပဲရန်တာဖြစ်သွားတာဒီလိုဥစဉ်ပြောပြီလေခန္ဓာဆိုတာရိပ်တာပဲတဲ့ခန္ဓာဆိုတာပါကိုယ်ပေါ်ရှိအမြဲတမ်းပါတယ်ဟုတ်တယ်မဟုတ်လားမရှိရင်တော့ယောဂီများရိပ်တာတဲ့သွားဘာမှမရှိဘူးဆိုရင်လက္ခဏာဘာမှဖြစ်ပါဘူးရှိပါဖို့ပဲလိုတယ်ပေါ့အခုပြောကြရအောင်အဲ့ဒီတရားမတည်တော့ပုဂ္ဂိုလ်ကဟောဒီအာယုံ6ပါးကိုအပယ်ရိပ်ခါဖြစ်အသုံးချသွားဖို့စနားထောင်အောင်အဲ့ဒါတိရံသာမတယောက်ပေါ့သူကအင်မတန်မှချောမောလှပသူ့ကိုတညတာပြောပါကြငွေများစွာပေးရတယ်အဲ့ကျတော့ဒေါ်ရဏကလည်းပြောပါနိုင်ဘူးညာသွားပြီးမင်းညီမင်းသားတွေပဲပြောပါကြတယ်အဲ့ချိန်မှာဆင်းရဲနှွမ်းပါတော့စောင်းသမားတယောက်ကလည်းပဲသဘောကျနှိမ့်ချိုက်တော့ဒီမျိုးတွေပြောပါကြင်သူ့မှာငွေတော်တော်လာနှိမ့်တော်တော်ကြကြစုအားချတဲ့တဲ့အဲ့တညတာပြောပါကွင်ငွေလည်းပြည့်စုံရောအလိုပဲပတ်စံသွားပေးပြီးတော့ပြောပါကွင်တောင်းတော့ဘုန်းမကမာနာကြီးရဲ့အဲ့မှာတင်သူ့မတန်မရာပြော့လွတ်တယ်ငင်းနဲ့ငါနဲ့တန်သလားငါကမင်းကြီးမင်းသားတွေနဲ့ပြောပါတယ်ပြည်တန်ဆာမဆိုပြီးတော့ငေါ့ငန်းပြီးတော့ဆွဲထုတ်ပြတယ်ဗောဗျာအဲ့မှာတင်စောင်းသမားကစိတ်နာသွားတယ်ဒေါသဖြစ်သွားတယ်နေရာလုံးတရားမသိတဲ့ပုဂ္ဂိုလ်ချင်းမှာပဲသိကြသေးတာဗောဆိုပြီးတော့ညတကောင်လဲရောက်ရောအဲ့ဒီပြည်တန်ဆာမအိမ်နဲ့ကလန်မလန်မကန်ကပေါ့ဗျာသူကစောင်းတီတားကျွမ်းတကူစောင်းတီပြီးတော့တချင်းဆိုတယ်တချင်းဆိုကလည်းတားကောင်းသူရဲ့အတန်ကလည်းကောင်းစောင်းတန်ကလည်းကောင်းတော့အဲ့ဒီမှာတည်းပြည့်တဲ့တမစောင်းတန်လည်းကြာရုပ်တွေနှစ်သက်သွားလိုက်တာအမလီကောင်းလိုက်တာကောင်းလိုက်တာပေါ့အတနာတော်အားမရဘူးအတန်ကိုခါတဲ့နီးတဲ့နီးကျင်တော့ခါတဲ့အဲ့ဒါနားလေးမျက်စိလေးမှိတ်ပြီးတော့ခါတဲ့နားလေးနဲ့ခါတဲ့ဆွင်ရင်းဆွင်ရင်းနဲ့ပြေးချင်းနဲ့သူကဒီနီးတဲ့နေရာကိုသွားတယ်ပေါ့အိမ်ပေါ်တက်ကနေပြီးတော့ညထအရင်လေသွားရတော့ရုပ်မျက်စိလည်းဖွင့်မကြည့်တော့ဒီအတန်အောင်ပြောက်တော့မှကြောက်နေတာလေဒီအတန်ဆွဲနေတာဆွဲနေတာယောဂီတို့ရေသူ့မှာအတန်ရုပ်လို့သိရလားခြေတန်ပြညတ်ပေါ်နေတာစောင်းတန်နဲ့ယောက်ျားတန်နဲ့မှန်ရဲ့လားမှားတယ်အတန်ရုပ်ကိုသူသည်စောင်းတန်လို့လည်းအထင်မှားတယ်ယောက်ျားတန်လို့လည်းအထင်မှားတယ်သွားရယောဂီတို့ပြညတ်ပေါ်တင်တော့ဆွဲရောကောင်းလိုက်တာယောက်ျားတန်လေးတာယာလိုက်တာသောင်းတော်လေးတာလိုက်တာသူခါလေးမျက်စိလည်းဖွင့်မကြည့်ရတဲ့နီးအောင်ပေါ်လေးနားလေးတို့တို့တို့သွားရင်လည်းအဲ့ဒါဒေတာပြင်းနဲ့ရောက်ရောအရှင်လုံပြီးတော့ပြင်းနေဘောကနေအောက်ဆောက်ထိုးကြပြီးတော့လေပင်ကြိုသေးရှာတယ်လောဘနဲ့တေးတော့ဒါပြိတ်တာပုံသစီသေးတော့ဖြစ်ရမှာပေါ့အဲ့ဒါဟာယောဂီတို့အောင်၆ပါးကိုကြည်စမ်းအပယ်ရိခါဖြစ်အသုံးချသွားတာမနစ်နာဘူးလားနစ်နာတယ်နောက်တရားကွာကြတော့ယောဂီတို့အတူခိုးเสียရပေါ့ဒါကရှောင်เสียခုဆောင်းတယ်ပြောကြအောင်ဆိုတရားသိတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီအောင်၆ပါးကိုနိဗ္ဗာန်ရိက္ခာဖြစ်အသုံးချတယ်။ဘာဖြစ်အသုံးချ?အဲ့ဒါကတော့သီရိနံမှာတောကမင်းရဲ့မိဖုရားကြီးတရားသူတော်ကောင်းမကြီးပေါ့။ဖခင်လည်းမိကြချပါဘူးသူလည်းပဲနော်။တခါတော့သူတို့ရဲ့ဥယျာဉ်ထဲကနေကရဝိငှက်ဟာတုံကျူးလိုက်တာ၊တာလိုက်တာတဲ့ကရုငှက်အတန်ကသာဝေဒီမာရမြတ်စွာဘုရားတောင်းကရဝိငှက်တန်နဲ့နှိုင်းရှင်ကြပါတယ်။အာရှင်မြတ်ဘာလို့စာပေနှိုင်းရှင်ရလို့ဆိုတော့မှန်ကတော့တခြားမညက်စွာဘုရားအတန်ကိုတခြားနှမ်းချင်စရာအတန်ဘာမှမရှိလို့ဒီလောကရှိတဲ့အတန်တွေရဲ့အကောင်းဆုံးကရဝိကတ္တနဲ့နှမ်းရှင်ရတာပါတကယ်တော့မညက်စွာဘုရားအတန်ကရဝိကတ္တတဲ့အစာပေါင်းရာထောင်သိန်းသမကသားပါတယ်အဲ့တော့ကရဝိကတ္တတွင်ကျူတန်ကိုကြားတော့ဘယ်နားထောင်ပြီးတော့လေကရဝိကတ္တဆိုတဲ့ပညာကိုဖြောက်ပလိုက်တယ်ပထမတော့တရားနဲ့အကြီးကျယ်တဲ့တရားတွေပေါ်တဲ့ဟောတာလိုက်တာကိလေသာအပြည့်ရှိတဲ့ကရဝငှက်မင်းရဲ့အတန်တော်လောက်သားရရင်ကြည်ယူရကောင်းရင်1500ကိလေသာတွေကိုမြုံွေ့မြာမကြံအောင်ဝါသနာမြမကြံအောင်ပယ်တတ်ထားတဲ့ဘုရားဘုရားရှင်ရဲ့အတန်ဆိုရင်ဘလောက်မြင့်တရားလိုက်မလဲဘလောက်မကြည်ယူတာကောင်းလဲမလဲကြည်ယူတဲ့တရားတွေပေါ်လာတယ်အဲတရားတွေပေါ်ကြည်ယူပြီးတော့မှတခါဝိပဿနာအတိလည်းသူ့မှာရှိထားလိမ့်မယ်ဆင်ကျင်တယ်ပေါ့ပညာနဲ့ဟောကရဝငှက်ဆိုတာလည်းပညာကရဝိကံတန်ဆိုတာလည်းပြည့်ညံ့မရှိဘူးတကယ်တော့အတန်ယုတ်ဘာယုတ်ပါလဲ
အတန်ယုတ်ပါ
ဟောပညာပေါ်လာပြီလို့အတန်ရဆိုတော့မှန်မသွားဘူးလားမှန်သွားပြီအတန်ရဆိုတာသဘောလေးပါပဲလားပြီးတော့ပြက်ထားပဲအနေစာဟောတည်သွားပြီအဲ့ဒီအတန်ရလာတိုက်တော့နာအကြည့်ရမနေ့ကမပါတဲ့ယောဂီများနည်းနည်းပြန်ပြောပြမယ်နာကြည့်ရဆိုတာဟာကန်လို့ရတဲ့နေရကြီးမဟုတ်ပါဘူးကန်လို့ရတော့နေရကြီးကပညာရုပ်ပုဒ္ဒစာရုပ်ဓာကြီးကတရားရှိလို့မရပါဘူးဓာကြီးကသေသွားလေဒီနာကြီးကရှိနေတယ်မပြတ်ပါဘူးမြည်ကြီးလည်းရောက်ပြီးတော့လား၃လလရှိမှပြည့်ရတာပါဘုရားကဟောတယ်မမြဲဘူးရုပ်တရားမမြဲဘူးဆိုတာကအဲ့ဒီနာရဲ့အတွင်းခေါင်းထဲမှာအာတန်ရုပ်လာပြီးတော့ထင်းတဲ့နေရာလေးရှိတယ်အဲ့ဒါကိုနာအကြည့်ရုပ်လို့ခေါ်ပါတယ်သောတာပတ္တာနာအကြည့်ရုပ်အဲ့ဟာလေးကမြင်လည်းမရဘူး၊ကြိုင်လည်းမရဘူး၊ထိလည်းမရဘူး၊တို့လည်းမရဘူး၊ယူလည်းမရပါဘူး။အတန်ရုပ်လိုက်ထင်းတဲ့သဘောလေးပါပဲ။အရစ်ထင်းတဲ့သဘောလေးပဲ။အဲ့ဒီနာကြည်ဝဲလည်းအော်အနေစာမမြဲ။သို့တော့နာကြည်ဟောင်းပြတဲ့နေရာမှာရုပ်သိတဲ့အစားတို့လည်းငါတို့မြဲတယ်ထင်တာပါလား၊သိသွားပြီ။မမြဲတဲ့သိသွားပြီ။နောက်ကြာတိစိတ်ကလေးအော်ဒီတော့ငါတို့ဒီကြာတိစိတ်ကိုငါငါဟာကြာတိစိတ်ญาติเสียหางานาเรมาอเมญนะชิเนดิโลเทนน่ะบ่ฮู้บ่ล่ะตะกะรอญาติเสียโซราหาอาตันยุคแท้มาแล้วบ่มะล่ะงานาเรมาแล้วชิอีมะนี่อยู่ยีสีเนี่ยแลยะดุเนี่ยที่ได้อาคามายีสีตะหายีสีเรมาแล้วไม่ชิแลยะดุมาแล้วไม่ชิตลอดยีสีเนี่ยแลยะดุที่ได้อาคามาอาตันบ่ล่ะตะเกะโตอาตันยุคแท้มาแล้วอาตันไม่ชินาจีโดมาแล้วเนาะญาติเสียไม่ชิอาตันยุคแท้มาแล้วญาติเสียไม่ชิตลอดကြာနာကြည်ယုံနဲ့အတန်ရုတ်တိုက်တဲ့အခါမှာကြာတိတိလေးကခဏပေါ်ခဏပြည့်တဲ့တရားလေးပဲဘယ်ငါဟုတ်မှာတော့အမြဲတမ်းမမြဲတဲ့တရားပဲလို့သိအမှတည်းကြာတိစေအနေစာလို့ရှုဒီချိန်မှာတည်းမနေ့ညကရှင်းပါကတော့သစ္စာလေးပါးဝင်ပြီးတော့ဟောယောဂီတို့ဤသောတာပန်ဒီတယ်ဗာတိတော်ခြေစမ်းယောဂီတို့အတန်ကိုကြားတာချင်းတော့မတူဘူးလားတူတယ်အဲ့ဒါပထမအမျိုးသမီးကတော့အဲ့ဒီတတ်တာရောအတန်ကိုဟောအဘယ်ရိက္ခာပြည့်အောင်ချသွားတယ်အဘယ်ချသွားရတယ်ဟောဒုတိယမြို့သူများကြည်စံအတန်တူတူပဲသူကဒီအတန်ကိုဟောနိဗ္ဗာန်ရိက္ခာပြည့်အောင်ချသွားတယ်ဟိုယောဂီတို့အောင်ချနေသင်ပြနေပြီနော်ဒါကြောင့်ဥစ္စာဒီနည်းတိကြီးဘာကြောက်စရာမလိုပါဘူးကြည်ပါတီးဘူးလေကြည်ရတယ်အတန်လည်းကြားနားထောင်ပါကိစ္စမရှိကို့ဒီတိရှင်ဘယ်တော့မှမလောင်တော့ပါဘူးနော်ဒါပြီးတော့မလောင်တော့ပါဘူးဒါကြောင့်ဥစ္စာကအမြဲတမ်းပြောတယ်တရားအတိမရှိရင်လို့နော်တရားအတိမရှိလို့ရှင်တော်တယ်မှာတယောက်တည်းနေတော့လည်းပဲလူတထောင်နဲ့နေရတယ်လို့ပါပဲကိလေသာအများနဲ့ဖြစ်နေတာလူတန်ကြမှာကိလေသာလို့မထင်နဲ့ငှက်တန်ကြလည်းကိလေသာပဲနှစ်သက်သွားရင်တက်ကြီးတာကြီးမှာကိလေသာဖြစ်တာမထင်နဲ့တဲချောင်းလေးဆိုလည်းကိလေသာပဲဒါကြောင့်တရားအသိနဲ့မနေဝိပဿနာမရှိရင်တော့တောထဲမှာတယောက်တည်းနေလည်းပဲကိလေသာပဲလည်းပါပဲဘယ်တော့မှစိတ်မချမ်းသာပါဘူးအေးဝိပဿနာတရားအသိရှိပြီဆိုရင်လူတထောင်နဲ့နေပါသေးတယောက်တည်းနေရတယ်လို့ပဲချမ်းသာပါတယ်ဗျာတွေ့ရတယ်မြတ်အောင်၆ပါးကိုဓမ္မအပြည့်အသုံးချတတ်ပါတယ်။ဒါကြောင့်ဦးဇင်းတို့အားရှိကြတခုပြောပြရလို့ရှိရင်အခုတချို့လည်းကြာဝေးတာပါ။ဦးဇင်းတို့မန္တလေးတိုင်းတရာဝမြို့နယ်တဲကနော်မြေငူရွာမှာတဲတော်ကျောင်းဆရာတော်တဲ့။ရိုးရိုးရွာကျောင်းထိုင်ရွာကျောင်းဆရာတော်တပါးပဲတိုးလုံးမထွက်ပေါ့။သူရွာသူနေတိုင်းနိုင်တွေလိုက်လုပေးနေတာပဲ။အောင်ဆရာကောင်တဲ့ယောဂီတွေသူတရားကျင့်တာဘယ်သူမှမသိရဘူး။မန္တလေးသုဒ္ဓဝိပဿနာကျင့်တယ်လို့ခေါ်ပါတယ်။သောတာဝိပဿနာကျင့်စဉ်ဟာရုပ်တော့မပင်မန်းဘူးနော်ကိုတရားလို့တော့သူများကိုသိစရာမလိုဘူးအခုဦးဇင်းအဲ့ဟာကြည့်ပြီလေတင်ညာသိနေပညာသိဆိုတာဟာအဲ့ဒီသောတာဝိပဿနာကျင့်ပြီဖြစ်ပါတယ်ဟိုရုပ်တို့ကံကောင်းပါလေပြီးသွားပါပြီနော်ဒီနေ့ထဲမှာထွက်လိမ့်မယ်အဲ့တော့ဆရာတို့ကျင့်တော့ဆရာတို့ရွာရွာသားတွေကမသိဘူးရိုးရိုးပဲအကြောင်းတိုင်းဘုံကြီးတစ်ပါးပဲတာမာလောက်ပဲထင်တယ်ဒီလိုပဲနေကြပေါ့ဒါဆရာတို့ကြီးပြန်နံမှုသွားတော့မိသိချုံမှာတက်တော်တွေကြာမှာရမ်းနံမှန်သိကြတယ်ဒါကြောင့်ဦးဇင်းပြောပြပြီးပါပြီအောင်၆ပါးဆိုတာဟာတရားမသိတဲ့ပုဂ္ဂိုလ်လည်းခံစားနေတာပဲတရားသိတဲ့ပုဂ္ဂိုလ်လည်းခံစားနေတာပဲယောဂီတို့ကြီးခံစားတာချင်းတူတော်လဲသိတာချင်းညာတူသေးရဲ့လားမတူ
ပါဘူး
မတူတော့ယောဂီတို့ကြီးမတူတော့ဘူးဒါကြောင့်ယောဂီတို့ကဒါခံစားပါဒါရှောင်လို့လည်းမရဘူးလေရှောင်လို့မရဘူးပါးစပ်ရှိတယ်ခန္ဓာရှိတယ်စားမှာပဲတူတော့အဲ့ဒီစားတဲ့ချိန်မှာလောဘမောဟလိုတာလောဘမောဟပြည့်စုံပါပြီဒါပါပဲနော်ဒါဆိုယောဂီတို့ဒါကဒါတက်ရှိပါကိုခွဲပြလိုက်ခြင်းဖြစ်တယ်။အဲ့တက်ရှိပါပြင်ယောဂီတို့ဆက်သွားမှာကခန္ဓာ၅ပါး၊ဘာ၅ပ
ါး။
ခန္ဓာ၅ပါးနဲ့တချို့မရတဲ့ပုဂ္ဂိုလ်လည်းကြည်ထားပေါ့။ရတဲ့ပုဂ္ဂိုလ်ကလိုက်ဆိုလိုက်ပါ။ကြည်ပြီးတော့ဆိုမရတဲ့ပုဂ္ဂိုလ်က။ရူပခန္ဓာ
၊
ဝေဒနာခန္ဓာ
၊ဝိညာဉ်ခန္ဓာ
၊ပဉ္စခန္ဓာ
၊
သ ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာရူပခန္ဓာဝေဒနဲ့ခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုလိုက်သုံးကဘယ်နှပါလဲတို့တို့သိအရေးကြီးတဲ့ပိုင်းရောက်လာပါပြီအဲ့ဒီခန္ဓာ၅ပါးအသေးစိတ်ရှင်လေးပဲဆက်လက်ပြီးတော့ဟောပြမှာဖြစ်ပါတယ်အဲ့တော့ခန္ဓာခန္ဓာနဲ့ပြောကြတယ်အဲ့ဒီခန္ဓာတပါးစီအဓိပ္ပာယ်ပြောမိအဲ့ဒီခန္ဓာတရာအဓိပ္ပာယ်စပြောအောင်ဘာလို့ခန္ဓာခေါ်တာလဲခန္ဓာရဲ့အဓိပ္ပာယ်ကဘာလဲဒီကနေစရအောင်အဲ့တော့ခန္ဓာရဲ့အဓိပ္ပာယ်ကအစုအပေါင်းနဲ့ဟောပေါ်သွားပြီခန္ဓာတရာဘာဟောလဲအစုအပေါင်းဟာခန္ဓာတရာရဲ့အနေအဓိပ္ပာယ်ဒါဆိုရင်ဘာတွေစုပေါင်းတယ်လဲဟောပြထက်အမေရထက်လာပြန်တယ်အဲ့တော့စုပေါင်းထားဘောကိုအနတ္တလက္ခဏာတုံးမှာဘုရားကဟောပါတယ်ပထမဆုံးယူဘခန္ဓာပြောအောင်ယုတ်၁၁မျိုးကိုစုပေါင်းထားတယ်ဟိုယောဂိတို့တကယ်ယုတ်တဲ့၂၈ပါးမဟုတ်ပါဘူးအမျိုးအစားပေါ့ယုတ်အမျိုးအစား၁၁မျိုးကိုစုပေါင်းထားတယ်တဲ့ဘာတွေလဲတဲ့ပိစုတ်ပံယုတ်တဲ့ဟောအတိတ်ယုတ်တဲ့ဟောအနာဂတ်ယုတ်တဲ့နောက်ဣဇ္ဇတံဝဗေဒံဝဆိုတာဣဇ္ဇတကအတွင်းယုတ်တဲ့နော်ဗေဒကအပြင်းယုတ်တဲ့နော်ဩလာတိကကကြံတန်းသောယုတ်တဲ့သူဟုမကနူးညံ့သောယုတ်တဲ့ဟိနာကယုတ်ညံ့သောယုတ်တဲ့ဒါအာဟုတို့ကြောင့်ဖြစ်တဲ့ယုတ်တွေပေါ့ဗျာအဘေဘုံသားယုတ်တွေနောက်လောဘဒေါသပြိတ္တကဖြစ်တဲ့ယုတ်တွေဟာဒါဟိနာယုတ်ညံ့တဲ့ယုတ်ပဏိတယုတ်တဲ့မြင့်မြတ်တဲ့ယုတ်ဒါကလူဘုံနဲ့ဘုံကယုတ်တွေဒါမြင့်မြတ်တဲ့ယုတ်တော့မဟုတ်ကုသိုလ်ဖြစ်ခံမှာဖြစ်တဲ့ယုတ်တွေပေါ့ဗျာကုသိုလ်စိတ်ဖြစ်ခံမှာဖြစ်တဲ့ယုတ်များဟာမြင့်မြတ်တဲ့ယုတ်ပေါ့။နောက်ဒူရယုတ်အဝိမာဖြစ်တဲ့ယုတ်နောက်တန်တိကေတဲ့အနိမာဖြစ်တဲ့ယုတ်လို့အဲ့ဒီလိုယုတ်အမျိုးအစားပေါင်း၁၁မျိုးပေါင်းထားတာကိုယူဘခန္ဓာလို့မှတ်လိုက်ပါ။ဒါဆိုဝေဒနာခန္ဓာကိုနီးမိပြီးတော့သွားပြီးတော့အဲ့ဒီတိုင်းပဲပိစုပန်ဝေဒနာအတိတ်ဝေဒနာအနာဂတ်ဝေဒနာအတွင်းဝေဒနာအပြင်ဝေဒနာကျန်တော့ဝေဒနာနုညံတော့ဝေဒနာယုံညံတော့ဝေဒနာမြင့်မြတ်တော့ဝေဒနာအဝေးဝေဒနာအနည်းဝေဒနာလို့အဲ့လိုဝေဒနာ၁၁မျိုးပေါင်းထားတာကိုဝေဒနာခန္ဓာလို့ခေါ်ပါတယ်။ကျန်တဲ့တင်ညက်ခန္ဓာလည်းတင်ညက်၁၁မျိုးပေါင်းထားတာကိုတင်ညက်ခန္ဓာသင်္ခါရခေါ်တဲ့စေဒနာ၁၁မျိုးပေါင်းထားတာကိုသင်္ခါရခန္ဓာ။နောက်သိစိတ်ဝิญဉ်၁၁မျိုးပေါင်းထားတာကိုဝิญဉ်နဲ့ခန္ဓာလို့ဒါအကျဉ်းသားအပြင်သိထားလိုက်ပါ။အဲ့ဒီမှာယူဘခန္ဓာဆိုလို့ရှိရင်အဲ့မှာပြထားပြီ။ဆောင်းရည်လေးကြည့်ပါ။ယောဂီတို့တရားဆိုတာမှတ်မိအောင်နားမလဲတရားရပါ။ဒါကြောင့်ယောဂီတို့မှတ်ဉာဏ်အထောက်အကူဖြစ်အောင်ဇာယကလေးများကိုဝေထားတာပါ။အဲ့တော့ယူဘခန္ဓာဒီတဲ့ဖောက်ပြန်သောသဘောတရားယူဘခန္ဓာကပါပါလိမ့်။ဖောက်ပြန်တဲ့သဘောတရားပါ။အရင်ကခန္ဓာကိုပူလိုက်အေးလိုက်ဖြားလိုက်နားလိုက်ဖြစ်လို့ရှိရင်အငါဖောက်ပြန်တယ်သူဖောက်ပြန်တယ်ယောက်ျားဖောက်ပြန်မိန်းမဖောက်နိုင်လို့အယူတွေမှားခဲ့တယ်အခုတော့သိပါပြီတဲ့။ဖောက်ပြန်ပြောင်းလဲတာမှန်သမျှဟာရူပခန္ဓာရဲ့အလုံးဖောက်ပြန်ပြောင်းလဲတာဘယ်သူလို့တော့တော်ပြီနဲ့အဲ့လောက်ဒီအင်မတန်ကြီးသူကြီးပါပဲနော်ဒီကျန်တဲ့ယုံမနဲ့ပြန်မဆက်ကြတာပေါ့အဲ့ဒီခန္ဓာ၅ပါးကို၅ထင်လို့ဒုက္ခရောက်ပုံလေး၅မထင်လို့ဒုက္ခမှလွတ်ပုံလေးပေါ့နော်၅ထင်လို့ရှိရင်မဲ့ပြီးတော့ငိုပြီးတော့တရားပုံလေး၅ဘဝသိတာနဲ့ပြုံးပြီးတော့တရားပုံလက်တွေ့တာရကတွေမနဲ့ပြန်ဆက်လက်ပြီးတော့အရေးကြီးနေကြအောင်စုအဲ့ရင်ယောဂီများသည်ကျုံဆုံးလာတဲ့အောင်၆ပါးကိုအဘယိကပြည့်အသုံးမချဘဲနဲ့အစဉ်ဆိုအစဉ်ယုတ်အတန်ဆိုအတန်ယုတ်အနတ်ဆိုအနတ်ယုတ်တရားတော်အစအရသာယုတ်အတုဝိတိဆိုအတုတိယုတ်ဆိုပြီးတော့ပရမသဘောတရားဆိုင်အောင်သိပြီးတော့အောင်၆ပါးကိုနိဗ္ဗာန်ရိက္ခာဖြစ်အသုံးချနိုင်တဲ့ပုဂ္ဂိုလ်များမဟုတ်ချမသွေဖြစ်ကြပါစေကုန်တည်းယောဂီများအလုံးကြီးတွေကစပြီးတော့ဘေးရန်ကြောင်းကြဆင်းရဲခြင်း၍ကိုယ်စိတ်နှပြချမ်းသာကြပါစေ။ကောင်းကျိုးလိုရာဆန္ဒပြေဝကြပါစေ။